Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019မတ်လ4ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမဆွမျက်မုံနဲ့အတူကြီးညာပေးမှာပါ။ Trump အစိုးရအဖွဲ့ဟာသူ့ရဲ့အဖွဲ့ဝင်တွေရွေးကောက်ပွဲစီရင်ရေးကလာမှာရုရှားတမ်မကြီးနဲ့တွေ့ဆုံခဲ့တာရင်းနဲ့ပတ်သက်ပြီးဆက်လက်ထွက်ပေါ်လာမယ့်အကျိုးဆက်တွေကိုရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ NATO မဟာမိတ်အဖွဲ့ကြီးနဲ့ရုရှားကိုယ်စားလှယ်တွေဟာတောက်ချာနေမှာပဲတွေ့ဆုံခဲ့ကြပါတယ်။တရုတ်ရဲ့ပိုလန်မကြီးနှစ်သွဲကနေကုန်သွယ်ရေးမှာရောခီးသွွားလုပ်ငန်းမှာပါမြန်မာနိုင်ငံအတွက်အကျိုးကျေးဇူးတွေကြီးကြီးမားမားရလာဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမနန္ဒချိုင်
းဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်တွေနားဆင်ရမှာကမြန်မာနိုင်ငံမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငញ្ញញရေးရဖို့ဘလောက်နှိစက်မှုရှိလာပါပြီလဲ
။တခြားအများကြီးအဲ့ဒီမှာထူးခြားတာမသိရဘူး။ပြည်ညာရေးထုတ်ထားသလောက်ကတော့ဟိုနှစ်ဖက်စလုံးသဘောတူတယ်ဆိုတဲ့သဘောအဲ့ဒီမှာရှင်းရှင်
းအသေးစိတ်ကိုနောက်ပိုင်းမှနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့တူထိုင်းစစ်အစိုးရနဲ့ဩစာတိတ်မကြီးမာတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးအကြောင်းကဖုံးကြီးတွေကြားမပြည့်လည်မှုဟာဘယ်ကနေစတင်ခဲ့တာပါလဲတခါတောင်ကိုရီးယားနဲ့အမေရိကန်ကြားအနာဂတ်စစ်ဘက်ဆက်ဆံရေးအခြေအနေတွေနဲ့မူပိုင်းနည်းပညာကအနာဂတ်မှာလူတွေရဲ့ဘဝတွေကိုဘလောက်ထိပြောင်းလဲပေးနိုင်လိမ့်မလဲဆိုတာတွေကိုပြောပြသွားဖို့ရှိပါတယ်ရှင်ဒီစီဇန်တွေကိုလက်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်ဆုမျက်မုံကကြေညာပေးပါမယ်ရှင
်။မနစ်ကအမေရိကန်သမ္မတရွေးကောက်ပွဲစီယုံဤကာလအတွင်းရုရှားတမ်မကြီးဆာဂေးကက်ဆယ်ယက်နဲ့နှစ်ကြိမ်တိုင်တိုင်တွေ့ဆုံခဲ့တာကိုအထက်လွှတ်တော်ကျန်းမာပွဲမှာထုတ်ဖော်ပြောဆိုဖို့အတွက်ပြက်ကွက်ခဲ့တယ်လို့နိုင်ငံတော်ရှေ့နေချုပ် Jeff Sessions ကဝန်ခံခဲ့ပြီးတဲ့နောက်မှာတော့ဒီရုရှားတမ်မကြီးနဲ့တွေ့ဆုံမှုတွေအတွက်အရင်ကထုတ်မပြောခဲ့တာတွေနဲ့ပတ်သက်ပြီးနောက်ထပ်ထွက်ပေါ်လာမှာတွေကို Trump အစိုးရအဖွဲ့ဆက်ပြီးရင်ဆိုင်နေရအောင်မှာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားကနေဂျာဝင်နှောက်ယှက်တဲ့ဆိုတဲ့ဆက်ဆွဲချက်တွေပေါ် Federal အစိုးရရဲ့ဘလို့စုံစမ်းစစ်ဆေးမှုမျိုးမှမဆိုပါဝင်လှုပ်ဆောင်တာမျိုးမလုပ်တော့ဘူးလို့ရှေ့နေချုပ်ကကြေတပ်ရင်းနေမှာပဲပြောကြားခဲ့တာပါ။ဒါပေမဲ့လည်းနေ့ကဒီဇင်ဘာမှာနယူးယောက်ကထရမ့်တာဝါမှာထရမ့်ရဲ့တမန် Jared Kushner နဲ့အရင်ကအမျိုးသားလုံခြုံရေးအကြံပေးဖြစ်တဲ့ရွေးချယ်ခဲ့သူ Michael Flynn တို့ကရဲ့ရုရှားတမန်ကြီးနဲ့တွေ့ဆုံပွဲတွေနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့အင်ဗျူအရာရှိတွေဆက်ပြီးတော့နောက်ဆက်တွဲတွေကိုရင်ဆိုင်ရမှာဖြစ်ပါတယ်။ Michael Flynn ဟာသူ့တာဝန်ကို24ရက်ပဲထမ်းဆောင်ခဲ့ရပြီးရုရှားတမန်ကြီးနဲ့တွေ့ဆုံပြောကြားခဲ့တာတွေနဲ့ပတ်သက်ပြီးထိတ်တန့်အရာရှိတွေကိုလင်ညာခဲ့တာတွေ့ရတဲ့နောက်မှာတာဝန်ကနေအဖယ်ရှားခံခဲ့ရတာဖြစ်ပါတယ်။ထရမ့်တာဝါကဆွေးနွေးပွဲရဲ့ရွေးချက်ကတက်လာမယ့်အစိုးရဖွဲ့နဲ့ရုရှားတမ်မကြီးတို့ကြားဆက်ဆံရေးတက်ထူထောင်တာလို့သမ္မတအင်ဗျူပြောခွင့်ရအမျိုးသမီး Hope Hicks ကကြေညာပရင်းနဲ့မှာပြောပါတယ်ဒီလိုဆက်ဆံရေးထူထောင်ဖို့အတွက်တွဲဆောင်ပွဲမျိုးတွေကိုလုပ်လို့ရှိပြီးကိုရှနာဟာတခြားနိုင်ငံပေါင်းဒဒါဇင်ကျော်ကုစားပြုသူတွေနဲ့လည်းတွဲဆောင်ခဲ့တယ်လို့ပြောပါတယ်သမ္မတအင်ဗျူပြောခွင့်ရ Sean Spicer ကတော့အခုလိုတွဲဆောင်ပွဲမျိုးဟာလှည့်ဝဲထားတာမျိုးမဟုတ်ပဲရင်းနှီးနှီးတွဲဆောင်တာမျိုးမဟုတ်ဘသူပဲတွေ့ဘာမှထူးခြားတာမျိုးမဟုတ်တယ်လို့မူဝါဒရေးရာတွေဆွေးနွေးတာမျိုးလည်းမဟုတ်ပါဘူးလို့တောက်ကြနေမှာပဲပြောပါတယ်
မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးအဖွဲ့ကိုယ်စားလှယ်တွေနဲ့ရုရှားကိုယ်စားလှယ်တွေတောက်ကြနေကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ယူကရိန်းပေါ်ရုရှားရဲ့ရန်လိုမှုကြောင့်နှစ်ဖက်ကြားဆက်သွယ်ရေးပြတ်တောက်နေခဲ့ပြီးကတည်းကပထမဆုံးအကြိမ်ပြက်လက်ဆွေးနွေးမှုဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနဘက်ကပြောပါတယ်။လက်ရှိနိုင်ငံရေးအခြေအနေတွေကိစ္စနဲ့မတော်တဆပြစ်ခတ်မှုတွေမဖြစ်အောင်လို့စစ်ရေးပူးပေါင်းဆောင်ရွက်မှုပြန်စနိုင်ရေးကိစ္စတွေကိုနေတိုးစစ်ကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးပတ်တာပါဗဲလ်နဲ့ရုရှားစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးValery Gerasimov တို့ဆွေးနွေးခဲ့ကြပါတယ်။ရုရှားနယ်စပ်မှာနေတိုးတပ်ဖွဲ့တွေရဲ့စစ်ရေးဆောင်ရွက်မှုတွေတိတိတတ်တတ်တိုးမြင့်လာတာကိုမချေနှက်ကြောင်းဗိုလ်ချုပ်ကြီး Gerasimov ကပြောခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုလိုနေတိုးအဖွဲ့နဲ့ရုရှားကြားဆက်ဆံရေးပြန်လည်စတင်တာဟာနှစ်ဖက်လုံးအတွက်အပြန်အလှန်အကျိုးရှိတယ်လို့နေတိုးအဖွဲ့ဘက်ကပြောပါတယ်။ဗိုလ်ချုပ်ကြီးနှစ်ယောက်ကြားအဆက်အသွယ်တွေလုပ်သွားဖို့သဘောတူခဲ့တယ်လို့နေတိုးအဖွဲ့ကပြောပေမဲ့ဆွေးနွေးပွဲအကြောင်းအသေးစိတ်ကိုတော့ပြောခြင်းမရှိပါဘူးရှင်။
အီရန်နိုင်ငံမှာအိုင်းစစ်တီကြော်တွေထိန်းချုပ်ထားတဲ့မူဆိုးမျိုးကိုပြန်ပြီးသိမ်းဖို့အစိုးရတပ်တွေရဲ့အောက်တိုဘာ18ရက်စစ်စင်ရေးစတင်ကစပြီးနေရရင်ဆွန့်ခွာသူပေါင်း39,000ကျော်ရှိနေပြီးအဲ့ဒီထက်မှထက်ဝက်ကျော်ကကလင်းငယ်တွေလို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်မှပဲအီရတ်တပ်တွေနဲ့ IS စစ်တွေးကြော်တွေကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်မူဆိုးအနောက်ပိုင်းကထွက်ပြေးလာသူအတော်များပြီးဥယျာဉ်ရွှေပြောင်းအောင်သူ3,000လောက်ထဲမှာထက်ဝက်ကကလင်းငယ်တွေဖြစ်ပါတယ်။စံတက်ကီလိုကိုဒေါ်လာ60လောက်ပေးရပြီးစားနပ်ရိက္ခာပြင်တောက်သုံးရည်နဲ့ဆေးဝါးတိတ်ကိုရှာပါတဲ့အပြင်တည်ယူပို့ဆောင်အတွက်လောင်စာဆီလည်းတိတ်ကိုလိုအပ်နေတယ်လို့ပြောပါတယ်။အဲ့ဒီမျိုးမှာ လူပေါင်း9သိန်းခွဲလောက်ပိတ်မိနေပြီးလူသားချင်းစာနာမှုဆိုင်အကူအညီတွေဆိုးဆိုးဝါးဝါးလိုအပ်နေတာပါကုလသမဂ္ဂ UNICEF စာနာရိတ်ခါအစီအစဉ် WFP နဲ့လူဦးရေဆိုင်ရာရန်ပုံငွေအဖွဲ့တို့ကဒီသတင်းဖတ်ကုန်မှာအဲ့ဒီနေရာကိုသွားပြီးကလေးငယ်12,000ပေါင်ဝင်အင်အားစု4,000အတွက်စာနာရိတ်ခါ6တွေကိုပို့ပေးဖို့လုပ်နေပါတယ်
ဆီးရီးယားရင်းနဲ့ပတ်သက်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတစ်ပတ်ကြာလုတ်ခဲ့တဲ့ကုလသမဂ္ဂဦးစီးတဲ့ဆွေးနွေးပွဲတွေတောက်ချာနေကပြီးဆုံးသွားပါပြီ။အရင်ဆွေးနွေးပွဲတွေထက်အခုတစ်ခေါက်ရလဒ်တွေကပို့ပြီးတော့အပြူတစ်ပေါင်းဆောင်တယ်လို့အဓိကတိုက်ခန့်ဖွဲ့ဘက်ကပြောပါရယ်။ရလဒ်ပြက်ပြက်တတမရပဲဆွေးနွေးပွဲတွေပြီးသွားခဲ့ပြီမဲ့နိုင်ငံရဲ့အသွင်ကူးပြောင်းမှုနဲ့သက်ဆိုင်တဲ့ကိစ္စတွေကိုလက်ခံနိုင်လောက်စရာအတိုင်းအတာထိဆွေးနွေးနိုင်ခဲ့တယ်လို့အတိုက်ခန့်ဘက်ကညှိနှိုင်းရေးမှူးကပြောပါရယ်။ဆီးရီးယားအစိုးရနဲ့အတိုက်ခန့်ကြားထူးခြားတဲ့သဘောတူညီမှုတွေတော့မရခဲ့ပါဘူး။ဒုတိယကြော့ဆွေးနွေးပွဲတွေကိုလာမယ့်သတင်းပတ်တွေမှာလှုပ်သွားအောင်မှာဖြစ်ပါတယ်။ဒုတိယအခေါက်မှာဘာတွေဆွေးနွေးကြမလဲဆိုတဲ့အခြေခံအချက်တွေကိုပြည့်ပြည့်တတ်တာချမှတ်နိုင်ခဲ့တယ်လို့ကုလသမဂ္ဂဘက်ကညှိနှိုင်းရေးမှူးစတက်ဖွန်ဒီမစ်ထရူယာကပြောပါရယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်ရဲ့ပိုးလမ်းမကြီးနှစ်သွဲကနေရထန်းလမ်းကမ်းလမ်းတွေနဲ့စစ်ကမ်းတွေကိုတိုးချဲ့ပြီးအကောင်အထည်ဖော်မှာမို့ဒါဟာကုန်သွယ်ရေးမှာရောခီးသွားလုပ်ငန်းမှာပါမြန်မာနိုင်ငံအတွက်အကျိုးကျေးဇူးတွေကြီးကြီးမားမားရလာဖို့ရှိပါတယ်။တရုတ်စုရဲ့2023ခုနှစ်ကအဆိုပြုခဲ့တဲ့ Economic Belt လို့ခေါ်တဲ့စီးပွားရေးဆိုင်ရာပိုးလမ်းကြောင်းနဲ့27ရာစု Maritime Silk Road ရေချောင်းပိုးလမ်းမကြီးနှစ်သွဲအတွက်မြန်မာနိုင်ငံမှာပါဝါမှာဖြစ်ပြီးဒါဟာအာရှနဲ့ဥရောပအာဖရိကဒေသတွေနဲ့အရင်ပိုးလမ်းမကြီးတစ်လျှောက်ကနိုင်ငံတွေကြားကုန်သွယ်ရေးကုန်ရက်တစ်ခုဖြစ်လာမှာပါမြန်မာနိုင်ငံအတင်းအစားတကြွယ်ဝပြီးခီးသွွားတွေအတွက်ဆွမ်းဆောင်မှုရှိတဲ့အပြင်ရင်ကျေးမှုအမွေနဲ့လည်းပေါ်ကြွယ်လာမှုဒီလမ်းတွေပေါက်သွားရင်ခီးသွွားတဲ့ကုန်သွယ်ရေးဆိုင်ရာတိုးတက်မှုတွေရှိလာနိုင်တယ်လို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေပြောကြားချက်ကိုတရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံတရုတ်ရဲ့နောက်တောင်ဘက်ကအိန္ဒိယသမုဒ္ဒရာထိပေါက်တဲ့အချက်ချကြတဲ့နိုင်ငံဖြစ်နေပြီးဒီလမ်းတွေကြောင့် BCIM အဖွဲ့ဖြစ်တဲ့ Bangladesh တရုတ်အိန္ဒိယမြန်မာလေးနိုင်ငံရဲ့ကုန်သွယ်ရေးလွယ်ကူမြန်ဆန်စေမယ့်အပြင်တရုတ်အနေနဲ့ဒီလမ်းမတွေကနေအာဆီယံနိုင်ငံတွေဖြစ်တဲ့ Thai, Malaysia, Indonesia နဲ့ Singapore နိုင်ငံတွေကိုမြန်မာနိုင်ငံကနေဖြတ်ပြီးလွယ်လွယ်ကူကူဆက်သွယ်နိုင်တော့မှာပါဒါပေမဲ့တကယ်လို့မြန်မာနိုင်ငံတဲကစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကပဋိပက္ခမချုပ်ငိမ့်မချင်းတော့ဒီကိစ္စကိုအကောင့်ထဲဖော်နိုင်မှာတော့မဟုတ်သေးပါဘူး
ရေပြင်ပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ဒေသမှာနိုင်ငံတကာသင်္ဘောတွေနဲ့လေယာဉ်တွေလွတ်လွတ်လပ်လပ်သွားလာပြန်တန်းနိုင်ကြဖို့အတွက်အမေရိကန်ကဆက်ပြီးတော့ကင်းလှည့်နေမှာဖြစ်တယ်လို့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးတယောက်ကပြောလိုက်ပါတယ်။တရုတ်တို့ကသူတို့ပိုင်နဲ့ဖြစ်တယ်လို့အတင်းလုံးနေတဲ့နေရာမှာအမေရိကန်ကအရင်ကလည်းရှိခဲ့တယ်၊နောက်လည်းရှိသွားမှာဖြစ်တယ်လို့ USS Carl Vinson လေယာဉ်တင်သင်္ဘောကြီးပေါ်မှာဗိုလ်ချုပ်ကြီး James Galbey ကပြောပါတယ်။တောင်တရုတ်ပင်လယ်ထဲမှာပုံမှန်ကင်းလှည့်နေတဲ့လေယာဉ်တင်သင်္ဘောကြီးပေါ်ကိုသတင်းတောက်တစ်ဖွဲ့ကိုခေါ်သွားပြီးတော့ပြောခဲ့တာပါ။နိုင်ငံတကာပိုင်နဲ့အထက်မှလူတိုင်းလွတ်လွတ်လပ်လပ်သွားလာကူးတန်းရောင်းဝယ်နိုင်တယ်ဆိုတာကိုပြသဖို့အမေရိကန်ရေတပ်ကကင်းလှည့်နေမှာဖြစ်တယ်လို့သူကပြောပါရယ် USS Carl Vinson အမေရိကန်ရေတပ်လီယင်တင်သမောကြီးကတောင်တရုတ်ပင်လယ်ထဲမှာ February လလယ်လောက်ထဲကစပြီးတော့ကင်းလှည့်နေတာဖြစ်ပါတယ်တရုတ်တို့ကသူတို့လုပ်ထားတဲ့ကျွန်းတူတွေပေါ်မှာဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်တွေတပ်ဆင်ဖို့လုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Galbey ကအခုလိုပြောကြားခဲ့တာလည်းဖြစ်ပါတယ
်တောင်တရုတ်ပင်လယ်ပြင်ထဲကပိုင်နဲ့အငင်းပွားနေတဲ့နေရာမှာတရုတ်ကရေအောက်စူးစမ်းကွန်ရက်တစ်ခုကိုထထားဖို့အတွက်ပထမဆုံးစီမံကိန်းအနေနဲ့စီစဉ်ပြီးသူတို့ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထပ်လောင်းအတည်ပြုလိုက်ပါတယ်။ဒီကွန်ရက်ကနေရေနံနဲ့တပ်တုတင်ရန်စားတာရှာဖွေရေးအပြင်စီရေးတုံးဖို့အတွက်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအဖို့တန်တဲ့အချက်လက်တွေကိုတရုတ်အစိုးရကဖြန့်ဖြူးပေးနိုင်မယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်နဲ့အရှေ့တရုတ်ပင်လယ်ပြင်တွေထဲမှာရေရှည်လှုပ်ဆောင်မဲ့စူးစမ်းရှာဖွေရေးကွန်ရက်ကိုတရုတ်သိပ္ပံအကယ်ဒမီကျောင်း Science Institute of Acoustics နဲ့ရှန်ဟိုင်းကတုံကြီတက္ကသိုလ်တို့ပူးတွဲတည်ဆောက်မယ်လို့တရုတ်အစိုးရ Global Times သတင်းမှာဖော်ပြပါတယ်။ဒီရေပြင်ပိုင်နဲ့ထဲမှာပိုင်နဲ့အငင်းပွားနေတဲ့နိုင်ငံက9နိုင်ငံရှိပါတယ်
။ Ireland နိုင်ငံမှာအင်းထောင်တဲ့မဟုတ်တဲ့အမျိုးသမီးတွေကိုစောင့်ရှောက်ထားတဲ့ Catholic ဘာသာရေးဂေဟာဟောင်းတစ်ခုရဲ့မြေရောက်ခန်းတွေမှာကလေးငယ်ပေါင်း800လောက်ကိုအစုလိုက်အပြုံလိုက်မြှုပ်နှံထားတာဒုဖော်တွေ့ရှိတယ်လို့အစိုးရစုံစမ်းစစ်ဆေးရေးမှုတွေကတောက်ချာနေကပြောကြားခဲ့ပါတယ်။အဲ့လည်းအနောက်ပိုင်းတူအမ်းမျိုးကဘွန်စကူးမိခင်နဲ့ကလေးများကြီးဟာမှကလေးငယ်အမြောက်အများရဲ့အလောင်းတွေကိုမြှုပ်နှံထားနိုင်တယ်လို့ဒေသခံသမိုင်းပညာရှင်တယောက်ကပြောခဲ့ပြီးနောက်မှာအခုလိုမျိုးအလောင်းအကျဉ်းချံတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါရဲ့ရှင်
ခင်မျိုးတက်နာမည်ဆုမျက်မွန်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မရီဘက်ကိုဆက်ပါမယ်ဒီမနေ့တော့မြန်မာနိုင်ငံမှာငင်းငယ်ရဖို့နှီးစက်လာပြီလားဆိုတာကြည့်အောင်ပါအပြစ်ခတ်ရဆေးရေးစာချုပ်ချုပ်နိုင်မှု UNFC တိုင်းရင်းသားမဟာမိတ်အဖွဲ့ကအဆိုပြုထားတဲ့အချက်၉ချက်ကိုအစိုးရကမူအဖြစ်သဘောတူလိုက်ပါတယ်။ဒါပေမဲ့ဘယ်အချက်တွေကိုဘယ်လိုလိုက်ရောမယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးတဲ့အတွက်ထူးခြားတိုးတက်မှုလို့ယူဆလို့မရကြောင်းမြမရေးအကဲခတ်တွေကသုံးသပ်ကြပါတယ်။ဒီတော့အတွင်းမက်ချ်လာမှာဒုတိယကြိမ်27ရာစုပင်လုံညီလာခံကျင်းပဖို့ရထားတဲ့အစီအစဉ်မဖြစ်နိုင်တော့ကြောင်းအစိုးရငြိမ်းချမ်းရေးကော်မရှင်ကပြောကြားလိုက်ပါတယ်။အသေးစိတ်ကိုတော့မန်ရင်ချင်းနိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ရန်ကုန်မြို့မှာမက်ချ်လာ3ရက်နေ့ကအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UNFC တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ UNFC ကအဆိုပြုထားတဲ့အချက်၉ချက်ကိုအစိုးရဘက်ကမူအားဖြင့်သဘောတူညီခဲ့တယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ကောက်ဆောင်ခူးရယ်ကသတင်းတောက်တွေကိုအခုလိုပြောပါရစေ။
အဆုံးကဆုံးပြချက်မရောက်ခင်မှာဆိုလိုတာကတော့ခြေကချက်လက်ဒီပုံမှာကျွန်တော်တို့မူဝါဒပြုလို့သမောပုံရယ်ဆိုတဲ့အဆင့်ကိုကျွန်တော်ဖြတ်ပြောပြီးတော့တွန်းမယ်ဆိုတဲ့အခြေခံသဘောထားကိုကျွန်တော်ပြောနေတာပါနော်
အခုလို UNFC ဘက်ကအဆိုပြုထားတဲ့အချက်၉ချက်ကိုမူအားဖြင့်သဘောတူညီတဲ့အထက်မှာတက်မတော်ဘက်ကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။ဒါကိုကြည့်ပြီးတော့တက်မတော်ဘက်ကသဘောထားပျော့ပြောင်းလာတယ်လို့မြင်လို့မရကြောင်းသတင်းစာဆရာဦးစီသူသတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်။ဒါပေမဲ့ NCA ထိုးလာဖို့အတွက်လိုအပ်တဲ့အချက်လက်လေးတွေကိုညှိနယ်နှိုင်းမယ်ဆိုတဲ့သဘောပါပဲ။သူကတော့မူမှသူရက်တီတုံးပါပဲ။အဲ့တော့မူကိုမထိခိုက်သေးတဲ့အောက်မှာညှိလို့နှိုင်းလို့ရတယ်ဆိုပြီးတော့မှအပြည့်ရည်ရဲ့သဘောပါပဲ။ဒါမျိုးကအရင်တော့ကလည်းဖြစ်မှုပါလေ။တမန်ဦးသိန်းစိန်လက်ထက်မှာသူတို့ကြီးနိုင်ရခက်ခဲသွားတဲ့ကာလမျိုးတွေရှိခဲ့ဘူးလေ။အဲ့ဒီခါမျိုးကြရင်တော့ခုနကဒီအစိုးရဘက်ကအဲ့ဒီတော့ဆိုဥအောင်မင်းတို့ကိုယ်ရပါဝင်တယ်။နောက်ဟိုတစ်ဖက်ကဆိုလည်းတပ်ဘက်ကလည်းအများကြီးပါပြီးတော့မှအပြည့်ချင်းတွေဘလို့ချိုဖျက်မလို့သူတို့ဆင်းရဲတာတွေရှိခဲ့တယ်။အခုလည်းဒီသဘောပါပဲ။ဒီသဘောမှာတစ်ဖက်ကလာတာကဒီ NCA စာချုပ်ကိုပြန်ပြင်ရမယ်လို့ NCA စာချုပ်ကိုမလိုချင်တော့ဘူးလို့ဒီလိုမျိုးပြောတာမရှိဘူးဆိုတော့ဆက်ပြီးတော့လမ်းပွင့်နေတဲ့သဘောပါပဲ
။ဒါအပြင်မင်းကနှစ်ဖက်ဆွေးနွေးပွဲရလက်အဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာမူအားဖြင့်သဘောတူညီတာကလွဲပြီးထူးထူးခြားခြားမပါတယ်လို့ဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အခြေအနေကိုပဲတွေ့မြင်ရကြောင်းဦးစီသူအောင်မြင့်ကပြောပါရစေ
။ဟိုတခြားအများကြီးအဲ့ဒီမှာထူးခြားတာမတွေ့ရဘူး။ဟိုနှစ်ဖက်စလုံးသဘောတူတယ်ဆိုတဲ့သဘောအဲ့ဒီမှာရှင်းရှင်းပြပြနဲ့ဒီအချက်ကိုကြည့်တဲ့ကဘယ်အချက်ကိုဘလို့လိုက်ရုံနဲ့ပါညာဒီသဘောမျိုးမပါဘူး။တချို့ဟာတွေကနောက်မှဆက်ဆွေးနွေးဖို့ဟာရှိတယ်တချို့ဟာတွေကြရင်တော့အဲပြီးကတခြားဟို GMC တို့ဘာလို့ထဲမှာပဲတွားပြီးတော့မှဆွေးနွေးမယ်ဆိုတဲ့အချက်လေးတွေတော့သူတို့ထည့်ထားတာတွေ့ရတယ
်ဒါပေမဲ့ UNFC ကိုဥဆောင်နေတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ကကိုယ်စားလှယ်တွေဟာဒီဆွေးနွေးပွဲမှာပါဝင်မှုမရှိတာကတော့ထူးခြားမှုရှိတယ်လို့ဦးစုသူအောင်မြင့်ကပြောပါတယ် KIO နဲ့ UWSC အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေကလက်ရှိ NCA စာချုပ်အစားတရားမျှတမှုရှိတဲ့အပြစ်အခက်ရစဲရေးစာချုပ်အစ်စ်နဲ့အစားထုတ်ဖို့ဖေဖော်ဝါရီလ24ရက်နေ့ကထုတ်ပြန်တဲ့ပန်ခမ်းအစည်းအဝေးကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်တိုင်းရင်းသားမဟာမိတ်အဖွဲ့အစည်းတွေကြားမှာ NCA နဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေရှိနေပါသလား။ဦးစီသူအောင်မြင့်ရဲ့အမြင်ကတော့
အခုကြည့်လိုက်ရင်တော့အဲ့ဒီပုံစံမျိုးဖြစ်နေတယ်။အဲ့ဒီပုံစံမျိုးဖြစ်နေတယ်။ဒီဘက်မှာလာတဲ့အခုလာတဲ့ကိုယ်စားလှယ်အဖွဲ့တွေက KIA မပါတဲ့ကိုယ်စားလှယ်အဖွဲ့တွေကဒီ NCA မူအတိုင်းကိုပဲဆက်ပြီးတော့မှဆွေးနွေးသွားမယ်ဆိုတဲ့သဘောကိုသူတို့ပြောတယ်သတင်းစာရှင်းလင်းပွဲမှာလည်းပြောတယ်ဆွေးနွေးပွဲမှာလည်းဒီတိုင်းပဲသူတို့ဆွေးနွေးသွားတယ်အဲဒါပေမဲ့ပန်ခမ်းကထုတ်တဲ့အဲဒီဝါနဲ့ပူပေါင်းပြီးတော့ဆွေးနွေးရရှိချက်မှာထုတ်ပြန်ထားတဲ့ဟာကတော့ဒီလမ်းကြောင်းမဟုတ်ဘူးဟိုအရင်လက်မှတ်ထိုးတဲ့လူကတော့ထိုးပစီတော့အကျန်တဲ့လူတွေကြတော့ဝါကဥဆောင်ပြီးတော့မှနောက်ထပ်ပြစ်ခတ်ရဆေးရေးစာချုပ်ပုံစံအဖြစ်ဆွေးနွေးမှုပုံစံအဖြစ်လုပ်မယ်ဆိုပြီးတော့မှတန်းလာမယ်ဆိုပြီးတော့မှသူကထုတ်ပြန်ထားတာကိုအဲတော့ဒီနှစ်ခုကတော့ဆန့်ကျင်နေတာတော့တွေ့ရတယ်
မူလားကရထားတဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုမက်ချ်လာအတွင်းကျင်းပမဲ့အစီအစဉ်ကိုတော့ထပ်ပြီးရွှေ့ဆိုင်းလိုက်ကြောင်းအစိုးရငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေဘက်ကပြောပါရရှင
်။ဘာသာရှင်များရှင်မြန်မာနိုင်ငံမှာလူ့အခွင့်အရေးခြေနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တရချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှတိုက်တွန်းမှုတွေရှိခဲ့ပါတယ်။အရသာအစိုးရတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချပြစ်ခဲ့ပေမဲ့ဒီနှစ်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်
အာယုံဆိုင်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင်။ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထိုင်းနိုင်ငံကဘာသာရေးနဲ့ဆက်နွယ်နေတဲ့နိုင်ငံရေးအခြေအနေကိုကြည့်အောင်ပါ။ထိုင်းစစ်အစိုးရနဲ့ဩဇာတိတ်မှကြီးမားတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းကဖုံးကြီးတွေကြားမပြေလည်မှုဟာဆိုရင်တနိုင်ငံလုံးစိတ်ဝင်စားဆွေးနွေးနေကြတဲ့ဘာသာရေးနဲ့နွယ်တဲ့နိုင်ငံရေးအဖြစ်ကိုရောက်ရှိလာနေပါတယ်။ဓမ္မကာယဖုံးတော်ကြီးကျောင်းရဲ့ကျောင်းထိုင်ဆရာတော်ကိုထိုင်းဆိုရကပြည်မှုဆိုင်ရာဆွဲချက်တွေနဲ့အလိုရှိနေတာဖြစ်ပြီးတော့ကျောင်းထိုင်ဆရာတော်ကိုဖမ်းဆီးဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ကျောင်းထိုင်ကနေဖုံးကြီးတွေနဲ့ကိုယ်ကွယ်သူတွေကဟန်တာတားဆီးနေတာကြောင့်အာဏာပိုင်တွေရဲ့ကြိုးပမ်းချက်မအောင်မမြင်ဖြစ်နေပေမဲ့ဖမ်းဆီးနိုင်ရေးဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ထိုင်းဆိုရကပြောဆိုနေတာပါ။အသေးစိတ်ကိုတော့ VOA သတင်းတော်ရွန်ကော်ဘန်ရဲ့သတင်းလောကကိုမတ်တိန်ကြီးထိုက်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာဩဇာအကြီးဆုံးထဲမှာပါဝင်တဲ့ဝါဖရာဓမ္မခါယာဖုံးကြီးကျောင်းရဲ့ပဌာနနာယကကျောင်းထိုင်ဆရာတော်အသက်82နှစ်အရွယ်လောင်ပါဓမ္မချာယာကိုမတမာတဲ့ငွေကြေးလက်ခံမှုဆွဲချက်အပါအဝင်တခြားဆွဲချက်တွေကိုပါရင်ဆိုင်ဖြည့်ရှင်းဖို့အတွက်ထိုင်းဆိုရကဖမ်းဆီးဖို့ကြိုးစားနေတာပါဒုတိယဝန်ကြီးချုပ်ပရာဝတ်ဝန်စုဝန်ကတော့ဖမ်းမိရဲ့အတွက်ဆက်လုပ်သွားမယ်လို့ပြောဆိုပါတယ်ဖုံးကြီးကျောင်းရဲ့ဒါယကတဦးဖြစ်တဲ့ဘန်အကြီးတန်းအဖွဲ့ဝင်တဦးကအမေရိကန်ဒေါ်လာ344တန်းအလွဲသုံးစားလုတ်ခဲ့ပြီးကျောင်းထိုက်ကိုဒေါ်လာ42တန်းလှူဒန်းခဲ့မှုနဲ့ပတ်သက်ပြီးငွေကြေးအရှုပ်တော်ပုံကထင်းထင်းပေါ်ပေါ်ဖြစ်လာခဲ့ပါတယ်။ငွေလှူခဲ့တဲ့ဒါယကာကတော့ငွေခိုးမှုနဲ့1016နှစ်ကြာပါတယ်။ဖုန်းတော်ကြီးကျောင်းကတော့လက်ခံခဲ့တဲ့အလှူငွေဒေါ်လာတန်း30ကိုငွေကြေးအနေနဲ့ရောဘဏ်ချက်လက်မှအနေနဲ့ပါဘဏ်ကိုပြန်ပေးခဲ့ပြီးဖြစ်တယ်လို့ပြောပါတယ်။ဖုန်းကြီးရဲ့ဥပဒေရေးရာအဖွဲ့ကတော့လက်ခံခဲ့တဲ့အလှူငွေကအရှုပ်တော်ပုံဖြစ်နေတဲ့ငွေဆိုတာမသိခဲ့ဘူးလို့ပြောဆိုပါတယ်။ဒါပေမဲ့ထိုင်းစစ်အစိုးရကတော့ကျောင်းနိုင်ဆေးရတော်ကိုဖမ်းဆီးရမည်ရေးကျောင်းဝင်းအတွင်ရှာဖွေဖို့ကြိုးစားခဲ့တာမှာယာနဲ့ချီတဲ့ရဲတွေတာဝန်ရှိသူတွေနဲ့ကျောင်းလိုက်ကဖုန်းကြီးရဟန်းတွေဒါယကာဒါယကာမတွေကြားတင်းနှင်းမာမာဖြစ်ခဲ့ပါတယ်။ဒုတိယဝန်ကြီးချုပ်ရဲ့အကြံပေးနိုင်ငံရေးသိပ္ပံပညာရှင်ပနီတန်ဝတ်တန်နေရကန်ကတော့အခုလိုပြောပါတယ
် So I think the government is not in a position
အစိုးရအနေနဲ့ကတော့ဥပဒေတိုင်းဆောင်ရွက်တဲ့ကိစ္စမှာနောက်ဆုံးဆိုရအကြောင်းမရှိပါဘူးဥပဒေကြောင့်အဖြစ်ရှင်းဆောင်ရွက်တဲ့အခါပေါ်ပေါက်လာမဲ့အကျိုးဆက်တွေကိုဆောင်နိုင်ဖို့စေချာဂရုတစိုက်လှုပ်ဆောင်နေတာဖြစ်ပါတယ
်ဘန်ကောက်မြို့တော်နဲ့တိတ်မဝေးလာတဲ့ဝါဖရာဓမ္မကာယဖုန်ကြီးချောင်းဝင်က336ဟက်တာချဲဝင်ပြီးကျောင်းထိုက်တွေရဟန်းတန်ကအရေးအတွက်ကလည်းမနှဲလှပါဘူးကျောင်းထိုက်ရဲ့ချမ်းသာကြွားမှုနဲ့အတူကျောင်းနိုင်ဖုံကြီးလောင်ဖာဓမ္မကြီးရဲ့အပေါ်မှာစိတ်ဝင်တစားဝေဖန်မှုတွေလည်းရှိလာခဲ့တာပါမဟီရောတက်ကတော်လူခွင့်ရည်နဲ့ငင်းချမ်းရည်လိလာရည်ဌာနရဲ့အကြံပေး Gotham Area ကတော့အစိုးရရဲ့ဆောင်ရွက်ချက်ကဘာသာရေးဆိုင်ရာပြုပြင်ပြောင်းလဲရည်နဲ့ဓမ္မခါယဖုံကြီးကျောင်းရဲ့ဩဇာကိုလျှော့ချဖို့ကြိုးစားမှုအဖြစ်သုံးသပ်ပါတယ
် The way ဓမ္မခါယ is expanding
ဓမ္မကာယဖုံးကြီးကျောင်းကစီမံခန့်ခွဲသူတွေကတိတ်ပြီးတော့ကြောင်းကျင်လာတဲ့အတူနိုင်ငံနှင်းမာနေမဟုတ်ပဲနဲ့နိုင်ငံပြင်ပတွေထိတော်မှာပို့ပြီးတော့ချက်ထွင်လာပါတယ်။ကုကဲသူတွေပို့ပြီးတော့များလာအောင်လုပ်နေတယ်လို့ဝါရွေရဗုဒ္ဓဘာသာဖုံးတော်ကြီးတွေကယူဆကြပါတယ်။တန်ငါသသိန်းကိုရဟန်းခံပေးနိုင်လာပါ။ဗန္ဓာယီအင်တန်တောင့်တင်းပြီးတော့တိတ်ပြီးတော့ဩဇာကြီးတဲ့ဖုံးကြီးကျောင်းမှာ
ကျောင်းနိုင်ဆရာတော်ကိုဖမ်းဆီးနိုင်ရေးမတင်မချအခြေအနေကသိပ်ပြီးကြာမှာမဟုတ်ပါဘူးလို့အရင်ကျောင်းထိုင်မှာဖုန်ကြီးဝတ်ခဲ့ဘူးတဲ့မနောလောက်ဟာဘာနစ်ကပြောပါတယ
် I don't think that the stand up will be that long
မတင်မကြအခြေအနေကဒီလောက်ကြာလိမ့်မယ်လို့မထင်ပါဘူးကြာတော့တပတ်နှစ်ပတ်လောက်ပါပဲအစိုးရကိုစန့်ကျင်ဆန္ဒပြနေတဲ့ဒေတာဈေးတွေကလူအုပ်ကိုလုံခြုံရေးတာဝန်ရှိသူတွေကရှင်းရမှာပါဒီနောက်မှာတော့ဖုန်ကြီးကျောင်းဝင်းအတွင်းကလျှက်စစ်တားလိုင်းတွေကိုဖျက်ပစ်ရမှာဖြစ်ပါတယ်ဒါကသူတို့မလုပ်နိုင်လဲဆိုတာပါပဲ
ကျောင်းလိုက်ကဖုန်းတော်ကြီးတွေကအရင်တုန်းကဆိုရင်ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်အခြေခံဥပဒေမှာအတိအမှတ်ပြုဖို့တောင်းဆိုခဲ့မှုပြီးဒီလှုပ်ရှားမှုကိုတော့အရင်ထိုင်းအစိုးရတွေကပယ်ချခဲ့ကြတာလည်းဖြစ်ပါတယ်ရှင်
မတန်ကြီးထိုက်ပြပြခဲ့တာဖြစ်ပါတယ်ရှင်။အိန္ဒိချင်းထိုင်းနိုင်ငံရဲ့နိုင်ငံရေးပြဿနာပြီးမှတောင်ကိုရီးယားနဲ့အမေရိကန်နာဂတ်စစ်ဘက်ဆက်ဆံရေးအခြေအနေဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုကြည့်အောင်ပါရှင်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုတရားစွဲသင့်မစွဲသင့်ဆုံးဖြတ်ချက်မကြခင်ချတော့မယ့်အချိန်မှာပဲနိုင်ငံရဲ့အမျိုးသားလူမျိုးရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့သဘောထားတွေတိတိတတ်တာကွဲနေကြပါတယ်။အမေရိကန်နဲ့မဟာမိတ်ဆက်ဆံရေးခိုင်မာအမေရိကန်ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ကိုနိုင်ငံထဲမှာတက်ဆင်ထားရှိဖို့လိုလားနေကြတဲ့ conservative တွေနဲ့ဒီစနစ်ထားလိုက်ရင်တရုတ်နဲ့ဆက်ဆံရေးပြတ်သွားမှာကိုစိုးရိမ်နေကြတဲ့ progressive တွေကြားမှာသဘောထားကွဲပြားမှုတွေကြီးမားလာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုမျိုးတော်ကနေ VOE သတင်းတော် Brian Patton ကသတင်းပေးပို့ထားပါတယ်ရှင်။အပြည့်အစုံကိုမတ်စုမြတ်မုံကဆက်ပြီးပြောပြပေးပါမယ်။
သမရပါကန်ဟေးနဲ့သူနဲ့အင်မတန်ရင်းနှီးတဲ့အမျိုးသမီးမိတ်ဆွေတယောက်ကအလှငွေဒေါ်လာသန်းပေါင်းများစွာရယူပြီးတော့အဲ့ဒီသူတွေကိုနိုင်ငံရေးအကျိုးအမြတ်တွေပေးခဲ့တယ်ဆိုတဲ့အရှုပ်တော်ပုံကြီးကြောင့်အာဏာအလွဲသုံးစားလုပ်မှုနဲ့သမရပါကကိုတရားစွဲသင့်မသင့်ဖွဲ့စည်းပုံတရားရုံးကအဆုံးဖြတ်ပေးရမယ်လို့လွှတ်တော်ကထောက်ခံခဲ့ကြတဲ့ဒီဇင်ဘာလတည်းကပါကန်ဟေးသမရယာရုကနေယာယီဖယ်ရှားခံထားရပါတယ်တကယ်လို့တရားစွဲသင့်တယ်လို့ဆုံးဖြတ်ရင်ရပ်ပေါင်း60အတွင်းမှာသမရရွေးကောက်ပွဲကိုကျင်းပရမှာဖြစ်ပြီးတော့တရားမစွဲသင့်ဘူးလို့ဆုံးဖြတ်ရင်တော့အခုနှစ်ကုန်မှာရွေးကောက်ပွဲကိုကျင်းပပြီးပါကန်ဟေးရဲ့၅နှစ်သမရသက်တမ်း2018အစောပိုင်းမှာအဆုံးသတ်သွားမှာဖြစ်ပါတယ်မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့လည်းတောင်ကိုရီးယားမှာအခြေအတင်အငင်းပွားနေကြပါတယ်မလာတရနေ့ကကြာရောက်တဲ့တောင်ကိုရီးယားလွတ်လပ်ရေးနေ့မှာပါကန်ဟေးအပေါ်ထောက်ခံသူတွေနဲ့ဆန့်ကျင်သူတွေဟာဆိုးမျိုးတော်တွေကကွမ်ဟန်မွန်ရင်ပြင်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အတော်များများကသမရကိုတရားစွဲဖို့တောင်းဆိုခဲ့ကြပါတယ်။သမရရဲ့မြောက်ကိုရီးယားပေါ်ကင်တွယ်ပုံကသိက္ခာသဘောထားတင်းမှလွန်ပြီးတော့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေညှော်နှဲသွားအောင်မလုပ်နိုင်ဘူးလို့သမရပါကကိုဆန့်ကျင်သူတွေကပြောပါတယ်။ဒုံးလက်နဲ့ရန်ကာကွယ်ရေးအမေရိကန်ရဲ့တပ်စနစ်ကိုတောင်ကိုရီးယားမှာတတ်ဆင်ထားရှိမဲ့ကိစ္စကိုလည်းအတော်များများကန့်ကွက်ကြပါတယ်။ဒီအငင်းပွားစရာစနစ်ကိုယာယီသမရလည်းဖြစ်ဝန်ကြီးချုပ်လည်းဖြစ်တဲ့ကျော်အန်ဟွမ်ကဆက်ပြီးထောက်ခံခဲ့တာပါ။အေအားကောင်းတဲ့သတ်စနစ်ကမြောက်ကိုရီးယားရဲ့ရန်သားမကအာရှတိုက်နဲ့ဥရောပတိုက်ကိုချိတ်ဆက်ဖျန့်ချက်ထားတဲ့ကျယ်ပြန့်တဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ဖြစ်တယ်လို့တရုတ်တို့ကဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်နေတာပါ။မကြခင်ကတောင်ကိုရီးယားကိုသွားခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတဲ့ James Mattis နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီး Hamming Gu တို့ကြားသတ်စနစ်ထားရှိရေးကိုဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတရုတ်ဘက်ကတောင်ကိုရီးယားအပေါ်စီးပွားရေးအရာဖိအားတွေတိုးခဲ့ပါတယ်။ဒါကြောင့်အမေရိကန်ရဲ့သတ်စနစ်ကြောင့်တောင်ကိုရီးယားနဲ့တရုတ်ကြားတင်းမာမှုတွေမဖြစ်သင့်ဘူးလို့စန့်ကျင်ကန့်ကွက်နေကြသူတွေကပြောနေကြပါတယ်
။ Kroki temone urinen sigum yanguk kane kye innen munjego.
တောင်ကိုရီးယားနိုင်ငံကကြားညက်နေတဲ့အတွက်ဘာမှလုပ်လို့မရပါဘူး။သတ်စနစ်ထားမှကိုကျွန်တော်တို့တော်တော်များများကန့်ကွက်ပါတယ်။
တဘောရာတင်းမာတဲ့ conservative တွေဘက်ကသမရနဲ့ပတ်သက်နေတဲ့အရှုပ်တော်ပုံကြီးကိုအရေးမကြီးသလိုလုပ်ပြီးနိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့အချုပ်အခြာအာဏာကိုကာကွယ်ရမယ်ဆိုတဲ့အချက်ကိုအလေးထားပြောလာနေကြတာနဲ့အတူသမရဘဂန်ဟေးအပေါ်ထောက်ခံသူတွေလည်းအခုသတင်းပတ်ပိုင်းတွေအတွင်မှများလာနေပါဗျ။ဗိုလ်ထုနေတုန်းကသမရကိုထောက်ခံတဲ့ဆန္ဒပြပွဲမှာအမေရိကန်အလံတွေကိုဝှေ့ယမ်းဆန္ဒပြနေသူတွေကတရုတ်အစိုးရကဖိအားပေးနေတဲ့အပေါ်အပြစ်တင်ဝေဖန်ခဲ့ကြပါဗျ
။ China is not our friend or ally.Because China is a close ally to our common enemy, to intervene in any...
ကျွန်တော်တို့ရဲ့မိတ်ဆွေမဟုတ်လို့မဟာမိတ်လည်းမဟုတ်ပါဘူး။ကျွန်တော်တို့ရဲ့ရန်သူရဲ့အနိကမဟာမိတ်ပါ။အနာဂတ်ကိုရီးယားအတွက်အဆုံးပြတ်ပေးနိုင်မဲ့ကိုရီးယားကျွန်းစံနဲ့ဆိုင်သမျှဆုံးဖြတ်ချက်တွေကိုဝင်ရောက်ဆွတ်ဖက်ဖို့တရုတ်ကကြိုးစားနေသမျှကိုကျွန်တော်တို့ဆက်ညီပါတယ်
။ဆိုးမျိုးတော်ထဲမှာရှိတဲ့ Presbyterian College and Theological Seminary College ကတွဲဘက်ဗာမောက်ခလည်းဖြစ်conservative လှုပ်ရှားသူလည်းဖြစ်တဲ့ Chol Hong Kim ပြောခဲ့တာပါအခုလိုအမေရိကန်ရဲ့ Third Don't Let Net ရန်ကာကွယ်ရေးစနစ်ကသဘောထားကွဲနေတဲ့နိုင်ငံရေးဘက်နှစ်ခုကြားအဓိကထောက်ပြစရာကိစ္စတစ်ခုဖြစ်နေပေမဲ့နိုင်ငံရဲ့အကြီးဆုံးနိုင်ငံရေးပါတီကြီး၃ခုကသမရရွေးကောက်ပွဲဝင်ပြိုင်နိုင်ခြေရှိသူတွေကတော့ဒီကိစ္စနဲ့ပတ်သက်လို့အလေအလတ်သဘောထားပြသနေကြပါတယ်လက်ရှိအာဏာရ Liberty Korea Party အတွက်သမရလောင်းဖြစ်နိုင်တယ်လို့အများမြင်နေကြတဲ့လက်ရှိယာယီသမရ Hwan ကသတ်စနစ်ဟာနိုင်ငံအတွက်အရေးကြီးလိုအပ်တဲ့အကာအကွယ်ဖြစ်တယ်လို့ခိုင်ခိုင်မာမာပြောခဲ့ပေမဲ့အခုတော့တရုတ်နဲ့သဘောထားကွဲမှုတွေကိုသူ့အစိုးရကဖြေရှင်းနိုင်ဖို့ကြိုးစားသွားမယ်လို့ပြောပါရယ်အဓိကအတိုက်ခံပါတီကြီးဖြစ်တဲ့ Democratic Party of Korea ရဲ့သမ္မတလောင်းဖြစ်ဖို့ရှေ့ပြေးနေတဲ့ Jae Inmon ကလည်းအမေရိကန်နဲ့စည်းရေးအရာပူးပေါင်းဆောင်ရွက်တာကိုထောက်ခံပေမဲ့ရွေးကောက်ပွဲပြီးတဲ့အထိသတ်စနစ်တက်ဆင်ဖို့ဆောင်ရွက်မှုတွေစိုင်းထားတဲ့လို့ပြောခဲ့ပါရယ်မြောက်ကိုရီးယားအစိုးရနဲ့ဆွေးနွေးမှုတွေပြန်ဆဖို့လဲသူကထောက်ခံပါတယ်။သမရပါကန်ဟေးကိုတရားစွဲဖို့ထောက်ခံတဲ့ People's Party ရဲ့သမရလောင်းချွဲဆူအန်းကတော့ အမေရိကန်ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တချစ်နစ်ကိုထောက်ခံပေမဲ့တောင်ကိုရီးယားရဲ့လုံခြုံရေးကိစ္စမှာတရုတ်ကဝင်ဆွတ်ဖို့ကြိုးစားမှုမှန်သမျှကိုစန့်ကျင်တယ်လို့ဆိုပါတယ်
။ဟနာစစ်တဲ့တော့넘지않아야되는선이있지않습니까
တိတ်ကိုစိတ်ဆိုးမကြေမနက်ဖြစ်နေတဲ့ဆိုရင်တော့မကြော်သင့်တဲ့စီးဆိုတာရှိပါတယ်။ဒါကြောင့်တရုတ်ရဲ့လုံရကြောင်ဖြစ်နေရတဲ့အခြေအနေပေါ်မှာကျွန်တော်တိတ်ကိုစိုးရင်ပါတယ
်။တောင်ကိုရီးယားအစိုးရအနေနဲ့တရုတ်အစိုးရနဲ့အမေရိကန်အစိုးရကြားရွေးချယ်မနေသင့်ပဲဆွေးနွေးညှိနှိုင်းပြီးနှစ်နိုင်ငံလုံးနဲ့မဟာဗျူဟာမြောက်ဆက်ဆံရေးထားရှိသင့်တယ်လို့လည်းကိုရီးယားပြည်သူပါတီရဲ့သမရလောင်းကပြောပါတယ်ရှင်
။မဆုမျက်မှုံပြပြခဲ့တာပါရှင်။အခုဘာစီလိုနာကမိုဘိုင်းနှီးပညာပြပွဲကိုတွေ့ကြည့်အောင်ပါ။လူနေမှုဘဝပုံစံတွေကိုပြောင်းလဲပြစ်နိုင်တဲ့အထိမိုဘိုင်းနှီးပညာခေတ်သစ်တစ်ခုကိုရောက်လာနေပြီလို့နှီးပညာကျွမ်းကျင်သူတွေကဆိုနေကြပါပြီ။စပိန်နိုင်ငံဘာစီလိုနာမြို့ကမိုဘိုင်းဝေါ်ကွန်ဂရက်ပြပွဲမှာဒီသတင်းပတ်ထဲနောက်ဆုံးပေါ်တီထွင်ဆန်းသစ်မှုတွေကိုခင်းချင်းပြသခဲ့ရမှာနောက်ဆုံးပေါ်အင်တာနက်နည်းပညာမြန်နှုံးမြင့် 5G ဆက်သွယ်ရေးနည်းပညာတွေပါဝင်ခဲ့ပါတယ်တကယ်တော့အခြေခံကြဆုံးမိုဘိုင်းနည်းပညာတော်မှာကမ္ဘာပေါ်မှာအခောင်ပြားဆုံးဒေတာကလူတွေရဲ့ဘဝတွေကိုပြောင်းလဲပစ်နေပြီဆိုတဲ့အကြောင်း VOA သတင်းတော် Henry Ridgeway ကသတင်းပေးပို့ထားပါတယ်ရှင်အသေးစိတ်ကိုဆက်ပြီးတော့ပြောပြပါမယ်
မိုဘိုင်းနည်းပညာကကျမတို့ဘဝတွေကိုပြောင်းလဲစေခဲ့တယ်လို့ရှေ့လျှောက်အများကြီးတွေ့ရလဲဦးမယ်လို့လည်းဘာစီလိုနာမှာရှိတဲ့ Mobile World Congress ကနည်းပညာကျွမ်းကျင်သူအတိုင်းဝိုင်းကပြောဆိုနေကြပါဗျ။နောက်ဆုံးမှနည်းပညာတွေကိုပြသတဲ့ပွဲမှာတော့အနာဂတ်ကိုလျှက်တပြက်တွေ့မြင်ခဲ့ရတာပါ။ Mobile နဲ့ချိတ်ဆက်ထားတဲ့ People ဆက်ရုပ်လေးကတော့ Digital နည်းပညာခေတ်မှာမိသားစုတွေအနေနဲ့ကိုယ့်ရဲ့ခံစားချက်တွေကိုဖော်ပြနိုင်အောင်ရည်ရွယ်ဖန်တီးထားပါဗျ။တခါကိုဖုန်းပေါ်က App တစ်ခုနဲ့ချိတ်ထားတဲ့အစစ်မြင့်သွားလိုက်တန်ကတော့သွားဖို့ဘလောက်တေချာပြအောင်တိုက်ထားတယ်လဲဆိုတာကိုပြောနိုင်ပါဗျ။အမေရိကန်က AT&T နဲ့ GE ကုမ္ပဏီတွေကလည်း 4G mobile network တွေနဲ့ချိတ်ထားတဲ့အစစ်မြင့်လမ်းဘေးမီတိုင်တွေ၊ကင်မရာတွေ၊စင်ဆာတွေနဲ့မိုက်ခရိုဖုန်းတွေကိုပြသခဲ့ကြပါတယ်။ဒီပစ္စည်းတွေကိုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာ3000ကျော်လောက်တက်ဆင်ထားပြီးယာဉ်ကြောပိတ်ဆို့မှုအနေထားသိအောင်အသုံးပြုမှာဖြစ်ပေမဲ့ဒီထက်မကအီးမန်းထားတယ်လို့လည်း AT&T ကုမ္ပဏီကထုတ်လုပ်သူမန်နေဂျာ Trey Winter ကပြောပါတယ
်။ You're going to be able to detect smart parking solutions.Gunshot detection.
ကားရလို့ရမယ်နေရာတွေကိုရှာလို့ရမယ်။မျိုးရဲကတနေရာရမှာပြစ်ခတ်မှုဖြစ်နေတာကိုသိနိုင်မယ်။ပတ်ဝန်းကျင်နဲ့ပတ်သက်တဲ့အပိုင်းတွေမှာဆိုရင်ရာသီဥတုမီးခိုးမြူလေထုညဉ့်ညမ်းမှုတွေကိုသိနိုင်ပါတယ်။မျိုးရဲမှာဖြစ်နေတာတွေကိုလက်တွေ့သိနိုင်မှာပါ
။ဒီနှစ်ပြပွဲမှာအဓိကလွှမ်းမိုးနေတာကတော့ download လုပ်ဖို့အတွက်စောင့်နေစရာမလိုတော့တဲ့မြန်နှုံးမြင့် 5G network တွေပဲဖြစ်ပါတယ်။ CNET နည်းပညာမဂ္ဂဇင်းက editor Roger Chan ကတော့
So we're talking about real time connection.the best example someone's given to me
ချင်းနဲ့တပင်းကြီးဆက်သွယ်နိုင်တဲ့အခြေအနေကိုပြောနေရပါအကောင်းဆုံးနမူနာတစ်ခုကတော့ဆီယွန်တယောက်ဟာတခြားနိုင်ငံမှာရှိနေတဲ့လူနာတယောက်ကိုဆက်ရုပ်လက်တံနဲ့လှမ်းပြီးခွဲစိတ်ပေးတာပဲဖြစ်ပါတယ
်မိုဘိုင်းနည်းပညာဟာဆိုရင်အာဖရိကနိုင်ငံတော်တော်များများမှာလည်းစီးပွားရေးလုပ်ငန်းတွေပဲအသွင်ပြောင်းလာနေပါပြီကင်ညာနိုင်ငံမှာဆိုရင်ကျွဲနွားမွေးမြူရေးနဲ့စိုက်ပျိုးရေးခြံလုပ်ငန်းနဲ့ယူဂန္ဒါနိုင်ငံမှာဆိုရင်ပင်မင်းလုပ်ငန်းလုပ်တဲ့အမျိုးသမီးတွေအတွက်မိုဘိုင်းနဲ့ဆက်သွယ်ပေးနိုင်မဲ့ app တွေလည်းရှိနေပါပြီအင်းနီစာကျောင်းကတော့ကြီးမားတဲ့ပညာရေးဝန်ဆောင်မှုတစ်ခုအနေနဲ့အခြေခံမိုဘိုင်းနည်းပညာကိုအသုံးပြုကြပါတယ်။ကျောင်းသားပေါင်း2000လောက်ကတကယ့်စာသင်ခန်းနဲ့တူတဲ့သင်တန်းအတွက်မှတ်ပုံတင်စာရင်းသွင်းကြပြီးတော့သူတို့အမှတ်တွေပိုကောင်းလာနေအများမိဘတွေကလည်းမိုဘိုင်းသုံးနိုင်တဲ့မိနစ်တွေပိုရကြပါတယ်။အင်းနီစာပညာရေးအစီအစဉ်ဥက္ကဋ္ဌစတီဗန်ဟတ်ဂတ်ကတော့
They're able to access all the education they want for a subscription.It's about 10 cents, 10 US cents.
တပတ်ကိုအမေရိကန်ဒေါ်လာ10ပြားလောက်ပဲပေးုံနဲ့သူတို့လိုချင်တဲ့ပညာရေးအားလုံးကိုသင်ယူလို့ရတယ်။ဒါကသင်ရိုးညွှန်းနှံတစ်ခုလုံးစာဖြစ်ပြီးအသက်10နှစ်အရွယ်လောက်ကနေကျောင်းပြီးတဲ့အထိသူတို့လိုအပ်တာမှန်သမျှရပါတယ်။တကယ်တော့အာဖရိကနိုင်ငံအများစုမှာမိုဘိုင်းနည်းပညာကသာဘာမဆိုဈေးတက်တက်သားသားနဲ့လူတော်တော်များများလက်လှမ်းမိတဲ့တစ်ခုလေးတော့လမ်းကြောင်းပါပဲ။
McKinsey ကုမ္ပဏီကစီမံခန့်ခွဲမှုရေးရာအကြံပေးပုဂ္ဂိုလ်ရဲ့မကြသေးခင်ကထုတ်ပြန်ခဲ့တဲ့အစိုးရခန်းစာမှာတော့2015ခုနှစ်နောက်ဆုံးထားပြီးအာဖရိကတိုက်တောင်ပိုင်းဒေသကလူဦးရေတန်း1000လောက်ဟာအင်တာနက်သုံးဆွဲနိုင်ကြမှာဖြစ်တယ်လို့သုံးပုံနှစ်ပုံဟာလည်းအစိုးရလက်ကင်ဖုန်းတွေကနေတဆင်သုံးဆွဲနိုင်ကြလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019 match လ4ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32 40ပြင်လိုင်းလက်မီတာ190ရောကနေထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြချက်နဲ့မနက်ခင်းလိပ်သင်ခန်းစာစီစဉ်တွေနဲ့အတူပတ်စံခန်းတွေကိုနားဆင်ကြရဖို့ရှိပါတယ်ဒီစီစဉ်တွေထဲကမြို့သမီးခန်းမှာဆိုရင်
We need policies that help to keep women in the workforce and to address the unique barriers faced.
American ပြည်ထောင်စုမှာဒီလကြရောက်တဲ့သမိုင်းဝင်အမျိုးသမီးလာနဲ့ပတ်သက်ပြီးတော့မကြခင်နားဆင်ကြရမှာပါ။ဒီနောက်သိပ္ပံနဲ့ဤပညာစီစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုပြောသွားခဲ့တဲ့စီစဉ်တွေကမှရင်းဆုံးတော့ကမ္ဘာသတင်းတွေရေးသားခဲ့ကြတဲ့မြန်မာသတင်းတွေကိုမူရင်းအပေါ်မပြဲဒေါခင်မျိုးသက်ကကောက်နှုတ်တင်ပြထားပါတယ်ရှင်
။ March 4ရက်နေ့ထုတ် The Diplomat စာဆောင်မှာWhy Myanmar's new peace process is failing မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်အသစ်ဘာကြောင့်မအောင်မြင်ရတဲ့ဆိုတော့ဆောင်းမရှန် PODA ရဲ့ဆောင်းမကိုဖော်ပြထားပါတယ်မြန်မာနိုင်ငံမှာ NLD အစိုးရတက်လာခဲ့ပြီးတဲ့နောက်မှာအမျိုးသားပြန်လည်တင့်မြတ်ရေးအတွက်ပုံစံအသစ်နဲ့ချဉ်းကပ်ဖို့လှုပ်ဆောင်ခဲ့တာနဲ့စချီထားပါတယ်ပထမဆုံးအစိုးရအဖွဲ့ထဲမှာဒုသမရကစားပြီးလွှတ်တော်ရဲ့ထိပ်တန်းနေရာတွေမှာပါတိုင်းရင်းသားတွေကိုဦးစားပေးခန့်ခဲ့ပြီးအရင်အစိုးရလက်ထက်ငြိမ်းချမ်းရေးညှိနှိုင်းမှုလုပ်နေတဲ့ MPC အဖွဲ့နေရာမှာ UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကိုဖွဲ့စည်းလိုက်ပြီးတိုင်းရင်းသားတွေနဲ့နိုင်ငံရေးညှိနှိုင်းဆွေးနွေးဖို့လှုပ်ဆောင်ခဲ့တာတွေအပြင်27ရာစုပင်လုံညီလာခံကျင်းပဖို့နဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင် Democratic Federal ပြည်ထောင်စုတည်ဆောက်ရေးအထိသွားမဲ့အချက်9ချက်ကိုချမှတ်ဆောင်ရွက်ခဲ့တာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အားလုံးဟာအရင်စစ်ဆေးကချမှတ်ခဲ့တဲ့ဒီမိုကရေစီနီးတိုက်ပြီးမကြတဲ့မူဝါဒအတိုင်းဖြစ်နေတာထင်ရှားတယ်လို့ပြောပါတယ်။တကယ်ဆိုရင်စစ်တပ်ဖက်ကတောင်းကျမ်းသူနှိမ်နေမှုနဲ့တိုင်းရင်းသားလက်နက်ကန်တွေအားလုံးကိုအာရုံအောင်လှုပ်ချင်နေတယ်လို့သူတို့လုံးဝလက်နက်ဆွန့်လွတ်ဖို့နဲ့2008ဖွဲ့စည်းပုံတည်မြဲရေးအတွက်ပဲအမြဲလှုပ်ချင်တဲ့ဆန္ဒရှိနေတာဖြစ်ပြီးတစ်ဖက်တိုင်းရင်းသားတွေဘက်မှာတော့စစ်တပ်ကသူတို့ဒေသတွေမှာထိုးစစ်တွေဆင်းနေတာမို့အပြစ်မရနိုင်တဲ့အပြင်စစ်ဆုကကန့်လန့်တဲ့ငြိမ်းချမ်းရေးကိုစိတ်ပါလက်ပါပါဝင်ခြင်းစိတ်မရှိကြဘူးလို့သုံးသပ်ပါတယ်။ဒါကြောင့်အခု NLD အစိုးရတဲ့လက်ထက်အထိငြိမ်းချမ်းရေးမအောင်မြင်တာဟာအဆမ်းမဟုတ်ပါဘူးလို့ဆိုပါတယ်။ဒီထဲမှာ27ရာစုပင်လုံညီလာခံရပ်လက်အတွက်စိတ်ပျက်စရာအကောင်းဆုံးကစစ်တပ်နဲ့အပြစ်ရလက်မှတ်ထိုးမထားတဲ့ကိုကန့်တောင်းရခိုင်အေအေနဲ့ UWSA ဝတ်တပ်ဖွဲ့ဖြစ်တဲ့တိုင်းဒန်းလက်နက်ကန်တွေကြားတိုက်ပွဲတွေဖြစ်ပြီးဒီတိုက်ပွဲတွေကြောင့်အခြေအနေကပိုးပြီးတင်းမာနေတာပါတဲ့ဒါကြောင့် NLD အစိုးရအနေနဲ့အမျိုးသားပြန်လည်တင့်မြတ်ရေးလှုပ်ဖို့အတွက်စစ်မှန်တဲ့အာဏာမရှိဘူးလို့ပြောစရာဖြစ်နေပါတယ်ဒီထက်က NLD အစိုးရရဲ့လက်နက်ကန်ဖိတိဘက်ကဖြည့်ရှင်းလုပ်ကံရမှာအားနည်းစေတဲ့အဓိကအချက်ကအရက်ဖက်စစ်ဖက်ပူးပေါင်းဆောင်ရွက်ရေးဖြစ်နေပြီးဒါဟာသူ့အတွက်အဟန့်အတားပါတဲ့NLD အစိုးရအနေနဲ့စစ်ဘိုလ်ချုပ်ကြီးတွေရဲ့ဩဇာလွှမ်းမိုးမှုကိုတဖြည်းဖြည်းပြေလျော့ဖို့အတွက်ကြိုးစားနေတာမို့လက်နက်ကိုင်ပဋိပက္ခဟာဟိုစစ်စုကလက်ထက်ကလိုပဲကြီးထွားနေတာဖြစ်ပြီးဒါကပဲလက်ရှိအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မအောင်မြင်နိုင်တဲ့ကိစ္စလို့ဝေဖန်ထားပါတယ် UK ကတောက်ကြံနေထုတ် IB Times Online မှာတော့မျိုးတုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့ရှားပါမျိုးစိတ်တွေကိုမြမတက်တော်မှာအများပြားလာပြီးတွေ့နေရတဲ့အတွက်တဘာဝတုံးရင်ထိမ့်သိမ်းဆောက်ရှောက်သူတွေအတွက်ပြောလင်းချက်တွေရှိလာတဲ့အကြောင်းဆောင်းပါရှင်ဂျော့ရှ်ရောဘင်စ်ကရေးသားထားပါတယ်။ကမ္ဘာပေါ်မှာမျိုးတုံးပြောက်ွယ်လို့နေပါတုံးရင်သတော်တွေဖြစ်ကြတဲ့ကြားချစ်သက်ဆင်းတဲ့ဝက်ဝံတွေရဲ့ရှားပါမျိုးစိတ်တွေကိုကရင်ပြည်နယ်တွေကတစ်တော်တွေမှာတွေ့လာရတာမို့တုံးရင်တဘာဝထိမ့်သိမ်းဆောက်ရှောက်သူတွေအတိုင်းမသိဝမ်းသာခဲ့ရတယ်လို့ KWCI ကရင်တဘာဝတုံးရင်ထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့အကြီးကClaire Campbell ရဲ့ပြောကြားချက်ကိုဖော်ပြထားပါတယ်။အဲ့ဒီဒေသတလွားနေရာအတော်များများဟာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတာအပြင်မြန်မာနိုင်ငံမှာစစ်ဆေးကနှစ်ပေါင်းများစွာအုပ်ချုပ်နေတာမို့သူတေသနပညာရှင်တွေလန်းလန်းမမီတဲ့နေရာတွေဖြစ်နေပြီးကမ္ဘာနဲ့မချင်းတော့မှအာရှတလွားမှာတော့ထူးထူးခြားခြားပဲအတော်ကြီးမားကျယ်ပြန့်တဲ့ထိမ့်သိမ်းထားတဲ့နေရာတစ်ခုလိုဖြစ်နေတာမို့ကမ္ဘာတလွားကထိမ့်သိမ်းဆောက်ရှောက်သူတွေကဒ ီကရင်ဒေသကိုကာဝယ်ဆောင်ရှောက်ဖို့အတွက်သဘောတူညီခဲ့ကြတာကိုလည်းရေးသားထားပါတယ်
ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုမူရင်းအပေါ်မပြတ်တော့ခမျိုးသက်ကကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုမနက်ခင်းကလေးတင်ကန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်ဒေါ်လာလှတန်းကအစီအစဉ်တင်ဆက်ထားပါတယ
်ဒီနေ့ပြည်တင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းကMAKE make ကတခုခုကိုပြုလုပ်တာ A ကတခု KILLING killing noun နာမ်အဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့idiom တွေပဲကလည်းဆင်နူတယ်လို့ဆိုရမှာပါလူတူဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမြတ်မြင့်ကလေးရလိုက်တယ်ကျမတို့မြန်မာဘန်းစကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
The business tycoon made a killing in the gas exploration project.
Eddie Siwai Lungan Shinji ga dabawa dangwe shapwe siman gei ma apwa ji pwa lai de le lo thibe ya ba de. Upma go naw takaw na sin ji ja ya aw.
The business tycoon made a killing in the gas exploration project.
We ator le ya lai de, a myat mi myet kle ya lai de.အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ
make a killing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ကြရမယ့်မြို့သမီးကဏ္ဍမှာတော့ American ပြည်ထောင်စုမှာ Mashla ဟာ Women's History Month အမျိုးသမီးများသမိုင်းတင်လာဖြစ်ပါတယ်နှစ်စဉ် American သမ္မတတိုင်းဟာဒီလကြောက်တိုင်း American မျိုးသမီးတွေရဲ့သမိုင်းတင်အောင်မြင်မှုတွေကိုဂုဏ်ပြုတဲ့ကြေညာချက်တွေကိုထုတ်ပြန်ခဲ့ကြရမှာသမ္မတအစ်စ် Donald Trump ကလည်း American မျိုးသမီးတွေရဲ့ဆွမ်းဆောင်ချက်တွေကိုဂုဏ်ပြုတဲ့အကြောင်းဗုဒ္ဓဟူးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီနှစ်ကြောက်ရွံ့တဲ့အမျိုးသမီးများတမိုင်းတင်လာရဲ့ဆောင်ပုဒ်ကဘာပါလဲ။ဘာကြောင့်တလားလုံးအမျိုးသမီးတွေရဲ့တမိုင်းတင်လာအောင်မြင်မှုကိုဆင်နွှဲရတယ်လဲဆိုတာတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal
We need policies that helpto keep women in the workforce and to address the unique barriers faced by female entrepreneurs and there are unique
ကျွန်တော်အနေနဲ့လူမျိုးရေးလုံငန်းမှာလုပ်ကင်နိုင်ခွင့်နဲ့အမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်တွေရင်ဆိုင်ရမယ့်အခက်အခဲတွေကိုဖြည့်ဆင်းပေးမဲ့ policy တွေကိုချမှတ်ဖို့လိုအပ်ပါတယ်ဒါအပြင်အမျိုးသမီးတွေအနေနဲ့အလုပ်ကိုင်းတစ်ဖက်မိသားစုတာဝန်တစ်ဖက်ယူနေရတာကိုလည်းပိုးအဆင်ပြေစေနိုင်ဖို့လှုံ့ဆော်ပေးရမှာဖြစ်ပါတယ
်အဲ့ဒါကတော့သမ္မတ Donald Trump ကစီဝိုင်းလုံငန်းမှာအမျိုးသမီးတွေအောင်မြင်မှုတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဝိုင်းဝန်းဖြေရှင်းပေးဖို့ကနေဒါနဲ့အမေရိကန်အမျိုးသမီးများစီဝိုင်းခေါင်းဆောင်တွေနဲ့ဆွမ်းဆောင်ပညာရှင်များဖွံ့ဖြိုးတိုးတက်ရေးညီလာခံမှာမကြမီကပြောကြားခဲ့တာဖြစ်ပါတယ်ခုလိုအမျိုးသမီးများစီဝိုင်းလုပ်ကိုင်ရမှာထောက်ခံအားပေးတဲ့ policy တွေကြိုးပမ်းပေးမဲ့ဂရုတွေဟာဒီလမတ်လမှာကြာရောက်တဲ့ Women's History Month အမျိုးသမီးများသမိုင်းတင်လာမှာဆောင်ဖို့ဖြစ်တဲ့လုပ်ငန်းကွင်တွေနဲ့စီးပွားရေးလုပ်ငန်းတွေမှာမြို့သမီးများဥဆောင်လမ်းပြတွေကိုဂုဏ်ပြုဖို့ဆိုတဲ့ဆောင်ပုဒ်နဲ့လိုက်ဖက်လာတယ်လို့ဆိုရမှာပါ။အမေရိကန်ပြည်ထောင်စုမှာမတ်လမှာမြို့သမီးများတမိုင်းတင်နာကိုဆင်နွှဲကြစီပဲဖြစ်တဲ့အချိန်ဒီလကြာရောက်တိုင်းတမိုင်းဆက်ဆက်သမ္မတတွေကမြို့သမီးများတမိုင်းတင်နာကိုဂုဏ်ပြုတဲ့ကြေညာချက်တွေကိုထုတ်ပြန်ခဲ့ကြရမှာမတ်လတနေ့ကတော့အမေရိကန်သမ္မတထရမ့်ကအမျိုးသမီးများတမိုင်းတင်လာကိုဂုဏ်ပြုတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူနေမှုဘဝအမျိုးမျိုးမှာအမျိုးသမီးများအပြည့်အဝပါဝင်ဆင်နွှဲနိုင်ရေးအတွက်ထောက်ခံအားပေးရမှာရရှိခဲ့တဲ့အောင်မြင်မှုတွေကိုချီးကျူးတဲ့အကြောင်းနဲ့ အမေရိကန်နိုင်ငံအပြင်ကမ္ဘာထွက်မှာလေမြို့သီးများအခွင့်အရေးကိုထောက်ခံအားပေးသွားဖို့တန်တိတ်ထံခံမာတဲ့အကြောင်းသူ့ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။မတ်လတစ်လလုံးကျင်းပတဲ့အမေရိကန်အမျိုးသမီးများတမိုင်းတင်လာရဲ့အခြေခံကတော့မတ်လ၈နှစ်မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့ကပဲဖြစ်ပါတယ်။အဲ့ဒီနေ့ကို1985ခုနှစ်ကစလို့ကုလသမဂ္ဂကကမ္ဘာထွန်းဆင်နွှဲခဲ့တာပါ။မြို့သူများအောင်မြင်မှုတွေကို1980ခုနှစ်ကထိုးစဉ်သမ္မတဂျီမီကာတာလက်ထက်ကတပတ်ကြာဆင်းရဲမှုကြီးညာချက်ထုတ်ပြန်ခဲ့ပေမဲ့လို့လေလွှတ်တော်ရဲ့အတည်ပြုချက်ကိုမရယူခဲ့နိုင်ပါဘူး။တခါ1980ခုနှစ်မှာသမ္မတရော်နယ်ရေဂန်တက်လာပြီးတဲ့နောက်လွှတ်တော်ရဲ့ထောက်ခံမှုနဲ့မြို့သူများတမိုင်းတင်လာကိုသတင်းတပတ်ကြာဆင်းရဲမှု1980ခုနှစ်မှာအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးတွေရဲ့တမိုင်းတင်တဲ့အောင်မြင်မှုတွေဟာများပြားလွန်းလာတဲ့အတွက်သတင်းတပတ်တာပဲအချိန်ယူဆင်နွှဲဖို့မလုံလောက်တာကိုတွေ့ရှိတဲ့အတွက်1980ခုနှစ်မှာသမ္မတရေဂန်ကတလကြာဆင်နွှဲဖို့တတ်မှတ်ပေးခဲ့ရာကစလို့ခုထိမတ်လကြာရောက်တိုင်းတလကြာဆင်နွှဲတဲ့အလေ့ဖြစ်လာတာဖြစ်ပါတယ်။အမျိုးသမီးများတမိုင်းတင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့အမျိုးသမီးများဒန်းတူအခွင့်အရေးရှိမှုတွေဆောင်ရွက်ပေးခဲ့သူတွေကဘယ်သူတွေပါလဲ။မော်လီမက်ဂရဂါကတော့ NUHB လို့ထုတ်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
်။ Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကောဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။မစ်မက်ဂရဂါက
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့အလစ်ဘက်ကေဒီစတန်တန်ဖြစ်ပါတယ်။သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရက်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီဂျင်ညာစာရန်မှာရေးသားခဲ့ပါတယ
်ခုလို1848ခုနှစ်ကစလို့ဆူဇန်ဘီအန်တနီနဲ့အလစ်ဘက်ကေဒီစတန်တန်တို့လိုမြို့သမီးအချို့တော်ဆောင်ရွက်ရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆယ်လေးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးလှုပ်ရှားမှုတရေတီးခဲ့တာနယူးယောက်ပြည်နယ်စနကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာရန်ကြီးကိုစနကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident.That all men and women are created equal, that they are endowed by their creator with certain
rights. ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်ကစနကဖောလ်စ်ညီလာခံမှာအမျိုးသား40ပါဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်။ဆက်ရှိနဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကို ठीरी मिमी सगा अतौ नौ ने जिन्या सरांजी मा विफन था बारे
He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေ ချမှတ်တဲ့ ဥရေတွေကို မျိုးသမီးတွေက အကောင်အဆိုး ပြောပိုင်ခွင့် မရှိကြဘဲ လက်ခံလိုက်နာကြရတယ် မျိုးသမီးတွေရဲ့ ပြောရေးဆိုခွင့်တွေ မိယာပိုင်ဆိုင်ခွင့်တွေ လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ် ဆိုတာကို အမျိုးသားတွေက ဆုံးဖြတ်ကြတာ ဖြစ်တယ် လို့ ထောက်ပြထားပါတယ် ဒါအပြင် အသက်မွေးဝမ်းကြောင်းနဲ့ နိုင်ငံရေးမှာ ဆုံးဖြတ်ပိုင်ခွင့် မရှိတဲ့ အခြေအနေကြောင်းကို
He has monopolized nearly all the profitable employments and from those she is permitted
အမြဆွန် ကြီးမမေ အလားလာရှိတဲ့ အလုပ်ကိုင်းတွေ အားလုံးနီးပါးကို အမျိုးသားတွေက လက်ဝကြီး အုပ်ထားကြပါတယ် မျိုးသမီးတွေ လုပ်ကိုင်းခွင့်ရှိတဲ့ ကျန်လုပ်ငန်းတွေ ကြတော့လေ ရတဲ့လစာက မဆိုးစလောက်ပဲရှိတာ တွေ့ရတယ် လို့ Snicker Falls ညာစာရန်ကြီးမှ ထောက်ပြထားပါတယ် ဒါကြောင့်မို့လေ နိုင်ငံလူဦးရေရဲ့ တပည့်ရှိတဲ့ အမျိုးသမီးတရားလုံးက မကျေနပ်ကြဘူး လို့လေ ညညာစာရန်ကြီးမှ ထောက်ပြထားပါတယ်
Now, in view of this entire disfranchisement of one half the people of this country, we insist that they
ခုလိုမတရားတဲ့ဥပဒေတွေ ဘာသာရေးနဲ့ လူမှုရေးဖိနှိပ်ခံဘဝကို မကျေနပ်ကြတဲ့ နိုင်ငံရဲ့ လူဦးရေ တပည့်ရှိတဲ့ အမျိုးသမီးတွေ အနေနဲ့ မွေးရပါ အခွင့်အရေး ညှင်းပယ် ခံကြရတယ် လို့ ယူဆကြတဲ့ အတွက် အမေရိကန် နိုင်ငံသားတွေ အလုံး ရပိုင်ခွင့်တွေ ခံစားခွင့်တွေကို ချက်ချင်းပေးကြဖို့ တောင်းဆိုတဲ့ အကြောင်း စသဖြင့်တို့ Snicker Falls ညညာစာရန်ကြီးမှ ဖော်ပြထားပါတယ် ခုလိုလွန်ခဲ့တဲ့ ရာစုနှစ်တွေက အမေရိကန် အမျိုးသမီးကြီးတွေ ကြိုးပမ်းမှုကြောင့် ခုဆို အမေရိကန် ပြည်ထောင်စုမှ နိုင်ငံရေး လူမှုရေး စီးပွားရေး စသဖြင့် ကဏ္ဍတွေမှ အမျိုးသမီးတွေ ဒန်းတူ ရပိုင်ခွင့်တွေ ရရှိကြပြီး ဥပဒေ အရလေ ကာကွယ်ဆောက်ရှောက်ပေးထားတာတွေ ရှိပေမဲ့ ဒန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးချိုးတော်ဆောင်တွေကပြောကြားပါကြောင်းတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညှိကုန်းချုပ်အပ်ပါတယ်ရှင်
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့တိတ်ပံတဲ့နီးပညာစီစဉ်ကိုနားဆင်ကြရပါမယ်ရှင်
Lame and Nessa Dren, Inga Jugo Tobo, Josa Nide, American Agatha, Susan Lila, Ipwe, Nasaga, Drue Agatha, Jimuri, Agatha, Lumbian Yango, Mauni Jema, Bowman Say, She Nimini, Say Bionle, Barry Pinide, Surari, Jodian Tiao, Santa Muri, Lonide, Jow, Didabama, Piobia Biasi. Agatha, Jimuri, Inga Jugo Tome, Soin, Kola lao jama mo, diki yi dwe, liin hu re mao ni ama, a tau gu pe neo, tu de tana lo ni ra phe pare. Di san tan mu ga ni, li jau lai nui ma, liin hu re jau ma do da sa phe mu re, yo ba toa si bo ba, si yue ta re lu, uha yo pi ne glen tu de tana ta na ga, nye ma tek pan pinya shen, Dr. Brida tinga pyo ba re.
Agatha yin hu re po no, di ya ni inga ju toa re su lu sen, kola lao toa ame, dam hu lu sen yin ama,
နေ့စဉ်နေ့တိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ဆိုရင်လေမြန်မောင်းနဲ့ပိုင်လော့တွေလေယာဉ်ဖူးတွေဟိုဒုလေယာဉ်ဖူးတို့သူတို့တွေကဒီလေမြန်မောင်းနေတဲ့ဟာကိုပဲတည်တည်ချာချာစူးစူးဆိုက်ဆိုက်လေမြန်မောင်းနေတာတော့မဟုတ်လို့ရှိလို့ဆိုရင်သူတို့စိတ်တွေကတခြားပြောင်းနေသလားဆိုတဲ့ဟာကော့ဂနီတစ်စတဒီလို့ခေါ်တယ်။2005ကမတ်လတုန်းကဂျာမန်ဝင်းလေချောင်းရဲ့စပိန်ကနေဂျာမနီခီးစင်မှာ ဲ့လင်းအမှုထမ်း6ဦးစလုံးအသက်ဆုံးခဲ့ရတာပါဒီလိုအဖြစ်မျိုးကိုကြိုတင်ပြီးကာကွယ်ဖို့အတွက်လင်းမှုတွေမောင်းနေစမှာလင်းကိုပဲအာယုံဆုဆိုင်မှုရှိမရှိအုံနောက်ဆန်းတက်မှုတွေကိုလုပ်နေတာပါ FNRARS လို့ခေါ်တဲ့ဆက်နဲ့အုံနောက်ရဲ့စဉ်းစားမှုကိုအလင်းနဲ့တိုင်းယူနိုင်တာမို့ဒါကိုလက်တွေအသုံးချနိုင်အောင်လှုပ်ဆောင်နေတာပါ
သူတို့ဘာကိုတွေးနေလဲဘာစဉ်းစားလဲလေမြန်ကိုပဲတေးချာဒီဒီတဆိုင်မောင်းနေတာလားတေတာဟာကိုလေ့လာဖို့အတွက်အုံနောက်ထဲကိုအလင်းရောင်လေတာရောင်ကြီးလေးတစ်ခုထည့်ပြီးတဲ့အခါကျရင်အုံနောက်ဘာတွေစဉ်းစားနေလဲဘလို့တွေးနေလဲဆိုတဲ့ဟာကိုတိုင်းလို့ရတဲ့ကရိယာတစ်မျိုးကျအဲ့ဒါကို FNRIRS ဆိုခေါ်တဲ့ Functional Near Infrared Spectroscopy သူကပါလဲဆို Brain ရဲ့ Cognitive ပေါ့နော်ဒီအုံနောက်ရဲ့စဉ်းစားနေတဲ့လုပ်နေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့ Line လေးတွေကိုအလင်းရောင်နဲ့တိုင်းယူတဲ့ဆက်ဒါလက်ထဲမှာပဲတိုင်းတယ်အဲ့တော့လေးမြန်ပေါ်မှာတိုင်းလို့ရအောင်ဒီဆက်ကိုအသေးဆုံးလေးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုဒီဇိုင်းလုပ်ယူပေးနေလေးမြန်မောင်းတိုင်းလေးမှုတွေကသူတို့တကယ်ပဲ
စိတ်ပါဝင်စားစွာနဲ့လေးမြန်ကိုလိုတဲ့ခရုရအောင်တွားနေတာလား
တိုင
်းလို့ရနိုင်တဲ့စက်ကိုကျွန်တော်တို့လေးမှုတွေတိုင်းတုံးလို့ရအောင်အသေးလေးဖြစ်အောင်ပြန်ပြီးကျွန်တော်ထွင်ပေးနေတာ
တီထွင်ထားတဲ့ဆက်မှာလေဆာရောင်ကြီးကိုသုံးပါတယ်လေဆာရောင်ကြီးသုံးဆက်ကရိယာတွေကိုလူရဲ့ခေါင်းပေါ်တင်နိုင်တဲ့အရွယ်ချုပ်နိုင်အောင်ပထမဆုံးလုပ်ရပါတယ်ပြီးမှဒီလေဆာရောင်ကြီးသုံးဆက်နဲ့ဆန်းသက်ဖို့အတွက်လူစိတ်ကိုသုံးမဲ့အစားအုံနောက်တူကိုအရင်ဖန်တီးရပါတယ်ရဘာနဲ့အရင်ဖန်တီးပြီးဆန်းသက်ရတာပါအ
ုံနောက်လှုပ်လှုပ်နေတဲ့ဟာအမြင်နဲ့ဒီမှာကျွန်တော်ဆက်ဆန်းနေတဲ့အချိန်မှာလူခဏခဏခေါ်ပြီးခိုင်းလို့မရအဲ့တော့အုံနောက်ဒဲကိုဝင်သွားတဲ့အလင်းရောင်ဖြားဖြတ်သွားတဲ့ပုံစံနဲ့တူတဲ့အုံနောက်အတုလိုဟာမျိုးကတကယ်ပဲကျွန်တော်တိုင်းနေဆက်ကလှုပ်လားမလှုပ်တာဆိုတဲ့ဟာကိုအုံနောက်အတုနဲ့အရင်ဆန်းကြည့်လို့ရตัวบาเลยสรับบาตะမျိုးเลย
だแ
ม้อ้งหนอกแท้โหวนตัวได้อลิ้นหยองผ่าได้ปုံจันนี่ตู้ผ่าอ๋อรับบาโหลุถ่าเลยแท้เด้โหอะยีตะမျိုးแท้ไปไล่ตา
โอเคเน
าะไอ้นี่อยู่อ่ะอะแท้วนตัวลุสิงอะยีเด้มาอ่มงลีดิป่าได้ด้วยตุยจอลีดิหลุผิดละผ
ิ
ดละไอ้คาจ้ะดิเบ็ดกะนี่อลิ้นหยองแท้ไล่ลุสิงดิเบ็ดกะถั่วละได้อลิ้นหยองดิเบ็ดกะแท้ไล่ได้อลิ้นหยองอ่ะดิหลุตุยจอลีดิโหผ่าตัวได้ปုံจันนี่ผิดเด้อะคาจ้ะรออ้งหนอกอะซิดลุนี่ได้ปုံจันอันใดผิดอ่ะจ้ะดีไซน์ลุอยู่
အုံနောက်ထဲမှာလှုပ်ဆောင်မှုတစ်ခုစီအတွက်သူ့နေရာနဲ့သူထိမ့်ချုပ်ထားတာပါစင်စာတွေးခေါ်တဲ့အပိုင်းကအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတာမို့အဲ့ဒီနေရာကိုတိုင်တာရတာဖြစ်ပါတယ
်အုံနောက်တစ်ခုထဲမှာအုံနောက်နေရာအစိတ်အပိုင်းတွေပေါ်မူတည်ပြီးတဲ့အခါကျရင်ဒီအရာတာခံတဲ့ဟာမျက်လုံးမြင်ရတဲ့နေရာအစာစားတာဟိုကိုယ်လဲလှုပ်ရှားတာပေါ့နော်ဒီအယိုးအကြောတွေ muscle တွေလှုပ်ရှားဖို့ control လုပ်တဲ့ဟာအဲ့သူတနေရာနဲ့နေရာတစ်ခုနဲ့တစ်ခုကမတူဘူးပေါ့အုံနောက်အစိတ်ပိုင်းပေါ်မူတည်ပြီးတော့များသောအားဖြင့်စဉ်းစားတဲ့ဟာတွေကိုတွေးခေါ်နေတဲ့ဟာစဉ်းစားနေတဲ့ဟာ cognitive ပေါ့နော်အဲ့ cognitive brain ကဘယ်နေရာမှာရှိလဲဆိုလို့ရှိရင်ဒီအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတယ်ဆိုတော့အဲ့နေရာမှာပဲအုံနောက်အလုံးလုံးတဲ့စဉ်းစားတဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဟာတွေးခေါ်တဲ့ဟာတွေနဲ့ပတ်သက်တဲ့ဟာအဲ့ဒီဟာတွေကိုထိန်းတဲ့ဟာရှေ့ပိုင်းတချို့နေရာတွေမှာရှိတဲ့အတွက်ဒီနေရာတွေမှာကျွန်တော်တို့တိုင်ရတယ်တိုင်တဲ့အခါကြလို့ရှိလို့ဆိုရင်အုံနောက်ရဲ့ပဲနေရာအစိတ်ပိုင်းကိုတိုင်လို့ရှိရင်ဘယ်လိုဟာမျိုးစဉ်းစားတဲ့ဟာရဲ့ wave ကဘယ်နေရာနဲ့တွားပြီးတော့ correlate ဖြစ်တယ်ဆက်ဆက်မှုရှိတယ်ပေါ့နော်ဒါဆိုလို့ရှိရင်သူပါစဉ်းစားနေတယ်ပေါ့နော်ပြီးတဲ့အခါကျအဲ့ဒီအုံနောက်ရဲ့ wave တွေကိုကြည့်ပြီးတဲ့အခါကျရင်ဒီလူကလောက်ရမယ့်အလုပ်ကိုလုပ်နေလားမဟုတ်လို့ရှိရင်ငိုက်နေသလားပေါ့နော်အဲ့ဒါကိုသိချင်တဲ့အတွက်ခုနလေဆာရောင်ချီလေးချက်ပြီးဒီအုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ကနေပြီးတော့မှပြန်ဖြာပြီးထွက်လာတာကိုနောက်တနေရာပြန်တိုင်းနေ
အဲ့ဒီလိုတိုင်းတာပြီးတိလာတာတွေကနေလေရင်မှုတွေကြောင့်မတော်တဆမှုတွေမဖြစ်အောင်အချိန်မီတားဆီးနိုင်ဖို့အတွက်ရည်ရွယ်တာဖြစ်ပါတယ
်။လေမြန်မောင်းသမားဆိုပါသူတဲ့တဲ့မောင်းရမယ်သာစောင်းပြီးမောင်းလိုက်တယ်မဟုတ်လို့ရှိလို့ရှိရင်ဂျွန်းတွန်းမောင်းကုန်ဖြစ်အောင်မောင်းလိုက်တယ်မဟုတ်လို့ရှိရင်တခါတည်းပင်လေတွေကိုအတင်းထိုးချလိုက်တယ်ဆိုတဲ့အခါကျရင်သူစဉ်းစားပြီးမှလုပ်တာလေ။အဲဆိုတော့အုံနောက်ကစဉ်းစားလိုက်တဲ့အချိန်မှာဒါမှားနေပြီဆိုတဲ့ဟာကိုဒီစက်ကနေပြီးတော့တိုင်းပြီးလို့ရလို့ရှိလို့ရှိရင်ဒီလူကမူမှန်လုံနေတဲ့အလောက်ကနေပြီးတော့လွဲပြီးလုတ်ပြီးဆိုတာတိပြီဆိုလို့ရှိရင်ချက်ချင်းသူ့ပြင်ပေးလို့ရတာပေါ့နော်ဒီလူမှားနေပြီဆိုလို့ရှိရင်ဒီလေမြန်ကိုအော်တိုပိုင်လက်နဲ့ပြန်ပြီးတော့မောင်းခိုင်းလို့ရရမယ်အဲ့ဒါအတွက်စမ်းသတ်တဲ့ဟာကို cognitive study လို့ခေါ်တယ
်အုံနောက်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာအပြောင်းအလဲတွေကိုရုပ်သဘောအရလေဆာရောင်ကြီးနဲ့တိုင်းတာတွက်ချက်တဲ့စမ်းသတ်မှုတွေကနေအာကာသယဉ်မှုတွေလေရင်မောင်းသူတွေအတွက်အထောက်ကူပေးနိုင်ဖို့ NASA ကသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပ
ါ။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။လွန်ခဲ့တဲ့3နှစ်ကျော်ကယူကရိန်းပြည်သူထောင်ပေါင်းများစွာဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတရားဥပဒေစိုးမိုးရေးနဲ့ဥရောပပေါင်းစည်းရေးဆိုတဲ့သူတို့လူလာချက်တွေကိုအလေးထားဖို့အဲ့ဒီချိန်ကသမရဖြစ်ခဲ့တဲ့ပီတာယန်နိုကော့ဗစ်ကိုစန္ဒပြဖို့မြို့တော်ကီယက်ကမိုင်ဒန်ပြည်သူရင်ပြင်မှာစုဝေးခဲ့ကြပါတယ်။အဲ့ဒီလိုစုဝေးခဲ့ကြတဲ့ပြည်သူတွေရဲ့စန္ဒကိုအင်အားသုံးပြီးအစိုးရတပ်တွေကဖြိုခွဲနှိမ်နှင်းမှုစူးစမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သမရယန်နိုကော့ဗစ်ယူကရိန်းကနေထွက်ပြေးခြင်းနဲ့အဆုံးသတ်သွားခဲ့ပါတယ်။ယူကရိန်းရဲ့ဂုဏ်သိက္ခာအတွက်တော်လှန်ရေးနှစ်ပတ်လည်ဆိုင်ရာကြေညာချက်မှာနိုင်ငံခြားရေးဝန်ကြီးဌာနယာယီပြောခွင့်ရမတ်ဒေါနာက ဒီလှုပ်ရှားမှုကိုမှတ်သားလောက်တဲ့လှုပ်ရှားမှုတစ်ခုဖြစ်တည်မှတ်ပြုခဲ့ပြီးမိုက်တန်ရင်ပြင်ကလူမှုစုဝေးပွဲကတိတွေကိုပြေဝါလာဖို့အဲ့ဒီချိန်ကစပြီးယူကရိန်းပြည်သူတွေကြိုးပမ်းဆောင်ရွက်ခဲ့ကြပါတယ်လို့ချီးကျူးခဲ့ပါတယ်။သူကယူကရိန်းရဲ့အနာဂတ်ကိုပိုမိုကောင်းမွန်ပြီးပိုပြီးတော့ဒီမိုကရေစီနှီးကြစွာနဲ့ပြည်သူတွေဘဝလုံခြုံမှုရှိလာစေရေးအတွက်အသက်ပေးသွားကြသူတွေကိုဂုဏ်ပြုသောအားဖြင့်အဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ပေးကြဖို့ယူကရိန်းခေါင်းဆောင်တွေကိုတိုက်တွန်းခဲ့သလိုအမေရိကန်ပြည်ထောင်စုအနေနဲ့အဲ့ဒီလိုကောင်းကျိုးတွေဆောင်ကျင်းပေးနိုင်အောင်လဲဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဂရီးပြုပြောကြားခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီညီလာခံရဲ့မိန့်ခွန်းတစ်ခုမှာလဲအမေရိကန်နိုင်ငံဆိုင်ရာကုလသမတ်ကြီးနီကီဟာလေးကလွန်ခဲ့တဲ့3နှစ်ကအာဂရီလိုက်စားမှုတွေကိုဆုံးသက်ဖို့တိုက်တွန်းပြီးလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးကိုတောင်းဆိုဆန္ဒပြခဲ့ကြသူတွေလို့ခေါ်ဆိုရင်းယူကရိန်းနိုင်ငံတစ်ကိုတိဆောက်ရမှာပြည်သူတွေအောင်မြင်ခဲ့ကြောင်းယူကရိန်းပြည်သူတွေရဲ့စံပကားကိုဖော်ကျူးသွားပါတယ်အဲ့ဒီအချိန်ကစလို့ခရိုင်းမီးယားကိုသိမ်းယူခြင်းအပြင်လက်နက်တပ်ဆင်ခြင်းငွေကြေးထောက်ပံ့ခြင်းနဲ့ယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးဝါဒီတပ်တွေကိုစုစည်းပေးခြင်းတွေနဲ့ရုရှားနိုင်ငံဟာယူကရိန်းပြည်သူတွေကိုပုံစံသင့်နဲ့ဆန့်ကျင်ဖို့ကြိုးစားခဲ့ရတာကနေဖြစ်ခဲ့တဲ့ပြည်ပခါတွေကြောင့်လူပေါင်း1000ကျော်တေဆုံးခဲ့ရတယ်လို့လည်းမှတ်ချက်ပြုပြောကြားခဲ့ပါတယ်တမ်မတီဟာလီကရုရှားနိုင်ငံရဲ့လက်ရှိယူကရိန်းနိုင်ငံအပေါ်ဆွတ်ဖက်နှောက်ယှက်မှုတွေရဲ့ထင်ရှားတဲ့သက်သေအဖြစ်တိတ်မကြသေးခင်ကပဲ FDPS ကမျိုးရဲ့ပျက်စီးဆုံးရှုံးမှုတွေတိုးများလာနေတဲ့အခြေအနေတွေကိုရိုက်ပြထားတဲ့ဓာတ်ပုံတွေကိုထောက်ပြပြောဆိုသွားပါတယ်။အမေရိကန်နေနဲ့ရုရှားနဲ့ဆက်ဆံရေးပုံမှုကောင်းမွန်ဖွယ်ရှိကြောင်းယူဆရတယ်လို့တမ်မတီကပြောပါတယ်။အဆုံးသတ်မှာတော့ကျမတို့ဟာအလားတူချင်းချောက်မှုများစွာကိုရင်ဆိုင်ဖြေရှင်းခဲ့ပါတယ်။ဒါပေမဲ့ရုရှားနဲ့ဆက်ဆံရေးပိုးပြီးကောင်းမွန်စေဖို့ကျမတို့ရဲ့ဥရောပကမိတ်ဆွေတွေမဟာမိတ်တွေရဲ့လုံခြုံရေးကိုတော့ထိခိုက်စေတာမျိုးဖြစ်လာစေမှာမဟုတ်ဘူးလို့လည်းအလေးပေးပြောကြားခဲ့ပါတယ်။ Minsk သဘောတူညီချက်အရချမှတ်ထားတဲ့ကျင့်ဝတ်စည်းကမ်းတွေကိုလိုက်နာဆောင်ရွက်ခြင်းအပြင် Crimea ကိုသိမ်းပိုက်မှုကိုအဆုံးသတ်ခြင်းအပြင်ရုရှားဘက်ကငြိမ်းချမ်းရေးလိုလားကြောင်းတနိပ်ထန်ခိုင်မာမှုကိုပြသဖို့လည်းတိုက်တွန်းသွားပါတယ်။ဒီသဘောတူညီချက်ပါကျင့်ဝတ်စည်းကမ်းတွေကိုရုရှားဘက်ကလိုက်နာကျင့်သုံးလာတဲ့အထိအမေရိကန်နဲ့ဥရောပသမဂ္ဂတို့ဘက်ကဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ကင်ဆယ်သွားမှာဖြစ်ကြောင်းနဲ့ရုရှားကသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ကိုယူကရိန်းလက်ကိုပြန်မလွှဲမချင်းခရိုင်းမီးယားဒေသကွဲထွက်ခြင်းနဲ့ဆက်နွယ်တဲ့အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေဟာလည်းဆက်လက်ရှိနေမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာယူကရိန်းပြည်သူတွေဘက်ကဆက်လက်ရပ်တည်သွားမှာဖြစ်ကြောင်းကိုလည်းတမ်မတီဟာလီကပြောကြားသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
တော်ရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်စိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VO ရဲ့အာဘိုမဟုတ်ကြောင်းသိစေရပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်
မနေ့ကအမေရိကန်သမ္မတရွေးကောက်ပွဲ CUE ကာလအတွင်းရုရှားတမ်မကြီးနဲ့နှစ်ကြိမ်တွေ့ဆုံခဲ့တာကိုအထက်လွှတ်တော်ကျန်းမာပွဲမှာထုတ်ဖော်ပြောဆိုဖို့ပြက်ကွက်ခဲ့တယ်လို့နိုင်ငံတော်ရှင်းနေချုပ်ကဝန်ခံခဲ့ပြီးတဲ့နောက်မှာတော့ဒီရုရှားတမ်မကြီးနဲ့တွေ့ဆုံမှုအတွက်အရင်ကထုတ်မပြောခဲ့တာတွေနဲ့ပတ်သက်ပြီးနောက်ထပ်ပေါ်လာမှာတွေကိုထရမ့်အစိုးရအဖွဲ့ဆက်ပြီးရင်ဆိုင်နေရအောင်မှာဖြစ်ပါတယ်နေတိုအဖွဲ့ကိုစလေရီနဲ့ရုရှားကိုစလေရီဟာတောက်ကြနေမှာတွေ့ဆုံဆွေးနွေးကြပါတယ်ယူကရိန်းပေါ်မှာရုရှားရဲ့ရန်လိုမှုကြောင့်နှစ်ဖက်ကြားဆက်သွယ်ရေးဖြတ်တောက်ခဲ့ပြီးကလေးကပထမဆုံးအကြိမ်ဆွေးနွေးမှုဖြစ်ပါတယ်။တရုတ်ရဲ့ပိုးလန်းမကြီးနှစ်သွဲကလည်းရထားလန်းကမ်းလန်းတွေနဲ့စစ်ကြောင်းတွေတိုးချဲ့ပြီးအကောင့်ထဲပေါ်မှာမို့ဒါဟာမြန်မာနိုင်ငံအတွက်အကျိုးကျေးဇူးရှိမယ်လို့ပြောပါတယ်။ရေပြင်ပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာနိုင်ငံတကာသင်္ဘောတွေနဲ့လင်းတွေလွတ်လွတ်လပ်လပ်သွားလာပြန်သွားနိုင်ဖို့အတွက်အမေရိကန်ကဆက်ပြီးကင်းလှည့်နေမယ်လို့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးကပြောပါတယ်။
သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်မတော့နန္ဒာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါလိမ့်ရှင် VOA ကိုနားဆင်ကြကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.